Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ2ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့တိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေကျမသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဟုပါဒီကနေ့ညနားဆင်ရမယ့်တနင်္လာနေ့မှာတော့ယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ကာကွယ်ရေးပစ္စည်းတွေကိုကြီးထောက်ပံ့ရေးအမေရိကန်ကပြန်လည်စဉ်းစားနေတယ်ဆိုတဲ့အကြောင်းတခါထိုင်းနိုင်ငံမှာဗန်ကောက်မြို့မှာဘုံနှလုံးပေါက်ခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအနာဘယ်နေစတင်စုံစမ်းစစ်ဆင်နေပြီးလုံခြုံရေးဥပဒေတွေကိုလည်းတိုးမြင့်ထားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမာရီတန်နာကျွန်တော်တို့ကြီးညာပေးမှာပါ
ကောင်းပါပြီရှင်ယာယီနိုင်ငံသားတွေမဲပေးခွင့်အတွက်သမရဦးသိန်းစိန်ရဲ့မှတ်ချက်ကြောင့်ဒီကနေ့လွှတ်တော်မှာအခြေအနေဆွေးနွေးခဲ့ကြရတဲ့အခြေအနေတွေကိုတော့သတင်းတွေပြီးမှကြားကြရမှာပါ
နိုင်ငံအနာဒီနိုင်ငံသားများရဲ့ဆာမချင်းသက်ပြီးဆိုတဲ့နဲ့ဒီမဲပေးခင်အားဖြင့်ကျွန်တော်တို့ဒေါ်လေးအစိုးရတွေကျွန်တော်ပေါ်လာတယ်အဲဒါကြောင့်နိုင်ငံတော်ရဲ့အရှုပ်ရှာအနာအဲဒီမှာနိုင်ငံသားဆာကချင်းသက်ပြီးဆိုတဲ့ဥပဒေပုံမှောက်ကိုကျွန်တော်အကူအကအဆောက်အထားပြုပြီးတော့
ဒါတော့လွှတ်တော်ကိုယ်စားလှယ်ဥဖေတမ်းပါရှင်ဒီနောက်မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အပြစ်ရရေးကြိုးပမ်းမှုနောက်ပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကြောင့် NLD ကအရေးယူမယ်ဆိုတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းဒီညပိုင်းမှာတင်ပြပေးမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပ
ါယူကရိန်းနိုင်ငံအတွက်စစ်လက်နက်နဲ့ကာကွယ်ရေးပစ္စည်းတွေကိုကြီးထောက်ပံ့ရေးအမေရိကန်ကပြန်လည်စဉ်းစားနေတဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြပါရယ်။ယူကရိန်းလူမျိုးရေးတပ်ဖွဲ့တွေအတွက်အရေးကြီးလိုအပ်နေတဲ့စစ်ပတ်ဆိုင်ရာအကူအညီတွေပေးရရေးသမ္မတဘရက်အိုဘားမားအနေနဲ့ဆုံးဖြတ်ချက်မချသေးပေမဲ့အစိုးရတာဝန်ရှိသူတွေပြန်လည်တုံ့တန်နေတဲ့အကြောင်းမနေ့တုန်းကပဲနယူးယောက်တိုင်းစ်သတင်းစာကရေးသားခဲ့တာပါ။ယူကရိန်းနိုင်ငံကိုစီးရေးအကူအညီတွေပေးသင့်မသင့်အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီပူတွဲစီးဥစည်းချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီသမ္မတရဲ့မြို့သားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်တို့ဆွေးနွေးကြတဲ့အကြောင်းမိမဖော်လို့သူဆိုရရှိတွေကိုကိုကဖော်ပြခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလကလေးမှကလေးကယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုတောင်းခံထားတဲ့စစ်ပဆိုင်ရာအကူအညီပေးရရေးကာဝေးဝင်ကြီးချက်ခေကတော့ထောက်ခံထားတယ်လို့လည်းပြောပါတယ်မြောက်တလန်တိတ်စစ်စာချုပ်ဖွဲ့နီတိုတက်မူတူဖြစ်တဲ့ဗိုလ်ချုပ်ကြီးဖီလစ်ဘရစ်လက်ကလည်းထောက်ခံထားတဲ့အကြောင်းသတင်းစာကရေးသားခဲ့တာပါအမေရိကန်အစိုးရရရှိအောင်ရှိဦးပူတွဲပြည့်စုံထားပြီးဒီနေ့ထုတ်ပြန်မှုရှိနေတဲ့တိကျလွတ်လပ်တဲ့အစီရင်ခံစာမှာတော့ယူကရိန်းနိုင်ငံကိုစစ်လက်နက်နဲ့ကာကွယ်ပစ္စည်းဒေါ်လာတန်း3000ကိုအကူအညီပေးဖို့တိုက်တွန်းထားတဲ့အတွက်လည်းအမေရိကန်နိုင်ငံရဲ့လောကမှာအခြေတင်ဖြစ်စရာတွေပေါ်ပေါက်နေရတယ်လို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်
။နိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့ကိုဘိုကိုဟာရမ်စစ်သွေးကြွတွေထိန်းချုပ်ဖို့ကြိုးစားတာကိုစစ်တပ်ကပြန်တိုက်ထုတ်ပြီးတော့နောက်တစ်ရက်ဒီကနေ့မှာတော့လမ်းမတွေပေါ်ကအလောင်းတွေကိုအရင်လုံသားတွေလိုက်ပြီးကောက်ယူနေကြရပါတယ်။တင်းငွေတွေကတိုက်ပွဲတွေအတွင်းမှာစစ်သွေးကြွအယောက်900မကသေဆုံးသွားတယ်လို့နိုင်ဂျီးရီးယားလုံခြုံရေးအရာရှိတဦးကပြောပြီးတော့အဲ့ဒီအရေးအတွက်ကိုတိကျအတည်ပြုလို့မရပါဘူး။မိုက်ဒူဂူရီမြို့မှာရှိတဲ့ VOA သတင်းတောက်ကတော့အရက်သားတွေလည်းသေဆုံးသူတွေထဲမှာပါတယ်။တချို့အရက်သားတွေကအစ်သားတွေနဲ့ရင်မောင်းတန်းပြီးတော့သဘုံတွေကိုတိုက်ထုတ်ခဲ့ကြတယ်တချို့တွေကတော့တိုက်ပွဲစားပြစ်ခံရတာတချို့ကလည်းလေတက်ကဘုံကျဲတဲ့ဘုံထိပြီးတော့တေဆုံးရတာဖြစ်တယ်လို့ဆိုပါတယ်အရဲသားရာပေါင်းများစွာကလည်းအမဲလိုက်ရိုက်ဖယ်တနက်တွေနံပါတ်တုတ်တွေဓမတွေတုံးပြီးတော့သဘုံတွေကိုစစ်သားတွေနဲ့အတူတိုက်ထုတ်ခဲ့ကြတာပါသဘုံတွေကိုတိုက်ထုတ်ရမှာသူတို့လည်းပါဝင်ခြင်းတယ်လို့အရဲသားတွေကပြောပါတယ်သဘုံတွေဟာမိုက်ဒူဂရီမြို့ကန်တွေတခြားဒေသတွေကနေဒီမြို့မှာလာပြီးခိုလုံကြတဲ့အိုးအိမ်ဆွန်ပြေဒုက္ခသည်တွေအရေးအတွက်အမြောက်အများကြီးကိုတက်ပစ်ဖို့ရည်ရွယ်ချက်နဲ့မိုက်ဒူဂူရီမြို့နယ်အဓိကလမ်းမကြီးနှစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဘိုနိုပြည်နယ်အုပ်ချုပ်ရေးမှူးကက်ရှမန်ရှက်တီမာကပြောပါတယ်ဘိုကိုဟာရမ်တပုံတွေကိုနှိမ်နှင်းမယ်လို့မစ္စတာရှက်တီမာကခိုင်ခိုင်မာမာယုံကြည်နေပြီးတော့စစ်သားတွေနဲ့အရဲသားတွေကိုဥညွတ်တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုဟာဘိုကိုဟာရမ်အတွက်ဘိုနိုပြည်နယ်မြို့တော်ကိုဒုတိယအကြိမ်သိမ်းပိုက်ဖို့ကြိုးစားပြီးတော့ရှုံးနေရတာလည်းဖြစ်ပါတယ်ဖေဗရူလာ14ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမတိုင်မီမှာသတင်းနှစ်ပတ်အလိုအခုလိုမျိုးတိုက်ခိုက်မှုပြုလုပ်တာဖြစ်ပါလေရှင
်။ Islands သွေးကြွအဖွဲ့ IS ကပြန်ပြီးဆွဲဖမ်းဆီးပြီးဂျပန်သတင်းတောက်ကိုတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှဖြစ်တဲ့အကြောင်းဂျပန်ဆိုရကပြောပါရယ်။ခေါင်းဖြတ်အသက်ခံလိုက်ရပုံပေါ်တဲ့သတင်းတောက်အတွက်ဝမ်းနဲ့နေရခြင်းမှာပဲစစ်သွေးကြွတွေရဲ့လုံရက်ပေါ်လက်တုံပြန်မယ်အကြောင်းဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကဒီကနေ့ပဲပြောဆိုခဲ့တာပါ။စစ်သွေးကြွတွေကျူးလွန်ခဲ့တဲ့လူရဲ့အတွက်ပြန်လည်ပေးဆက်နိုင်အောင်နိုင်ငံတကာတိုင်းဝမ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ အဖြစ်ပြက်နဲ့ပတ်သက်လို့ထိထိရရစုံစမ်းစစ်ဆေးသွားဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့ဒီကနေ့အစောပိုင်းမှာပဲတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီချိန်ထဲမှာပဲတည်ဆုံသွားသူဂျပန်တရင်တော်ခန်းချီကိုတိုရဲ့မိခင်ကတော့ကမ္ဘာကြီးကိုငြင်းချမ်းစေခြင်းနဲ့တားဖြစ်သူရဲ့ဆန္ဒတွေကိုဆက်လက်အကောင့်ထည့်ဖို့ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်တွင်တော့ကိုတိုလိုပဲစစ်သွေးကြွတွေဖမ်းဆီးတာခံထားရတဲ့ဂျော်ဒန်စစ်တပ်ကတိုက်လေယာဉ်မှုရဲ့ကံကြမ္မာနဲ့ပတ်သက်လို့လည်းမသိရပါဘူး။အသေးခံဘုံခွက်တက်ခဲ့ဖို့ကြံစည်သူဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားသူအမျိုးသမီးနဲ့လေယာဉ်မှုကိုလဲလှယ်ဖို့နောက်ဆုံးသတ်မှတ်ထားတဲ့အချိန်ဖြစ်ပြီးနှစ်ရက်ကြာမှာပဲဂျပန်တွင်တော့ကိုတက်ဖြတ်လိုက်တဲ့ဗီဒီယိုထွက်ပေါ်လာတာပါ။စနေနေ့ညဘက်မှာစစ်သွေးကြွတွေရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်မှာတော့ဂျပန်နိုင်ငံနဲ့အမေရိကန်ပြည်တော်စုတို့ကလည်းအပြင်းထန်ဖြစ်တင်ရှုတ်ချခဲ့ကြပါတယ်။
ဒီချက်အစိုးရဟာအယ်ဂျဇီးရာရုပ်သံသတင်းတော်တူကိုသူ့ရဲ့နေရဲ့ဩစတြေးလျနိုင်ငံကိုတင်းငွေတွေနေကပြန်လွှတ်ပေးလိုက်ပါတယ်။သူကအစိုးရကမတရားသိမ်းကျင်ညာထားတဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုအကူအညီပေးတယ်လို့ဆွဆွဲခံရပြီးတော့တနစ်ကျော်အကျဉ်းချခံထားရတာဖြစ်ပါတယ်။အီဂျစ်သမ္မတအဗ်ဒူလာဖာတယ်အယ်စီစီကဖမ်းခံရသူပီတာဂရက်စ်ကိုသူ့ရဲ့နိုင်ငံပြန်ပို့ခွင့်ပြုလိုက်ပြီးတဲ့နောက်မှာသူ့ကိုဆိုင်ပရက်စ်နိုင်ငံကတဆင့်ဩစတြေးလျကိုလေယာဉ်နဲ့ပြန်ပို့နေတာပါ။မစ္စတာဂရက်စ်ဟာရက်ပေါင်း400အကျဉ်းချခံရတာဖြစ်ပါတယ်သူကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ပြစ်မှုနဲ့မိနစ်ကပဲ9နှစ်ထောင်ဒဏ်ချမှတ်ခဲ့တာပါအခုတော့မစ္စတာဂရက်စ်ကိုလွှတ်ပေးလိုက်ပြီးတော့သူနဲ့အတူတူ2013ဒီဇင်ဘာမှာဖမ်းခံရတဲ့နောက်ထပ်ကနေဒါနိုင်ငံသားအီဂျစ်နယ်ဝါဖြစ်တဲ့အယ်ဂျဇီးရာသတင်းတောက်မိုဟာမက်ဖာမီကိုတော့ရပ်ပိုင်းအတွက်မှာကနေဒါကိုပြန်ပို့မယ်လို့အီဂျစ်လုံခြုံရေးအရာရှိတွေကပြောပါတယ်သူကလည်းထောင်ဒဏ်9နှစ်ချခံရတာဖြစ်ပါတယ်နောက်ထပ်တဦးဖြစ်တဲ့မိုဟာမက်ဘာဟာရဲ့ကံကြမ္မာကိုတော့မသိရပါဘူး။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International ကတော့ Mr. Grass လွတ်မြောက်လာတဲ့တဲ့င်းကိုစူးစမ်းကြောင်းပြောပြီးတော့ကျန်တဲ့ဖမ်းခံထားရသူတွေကိုလည်းလွှတ်ပေးဖို့တောင်းဆိုသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဖရိကသမဂ္ဂနှစ်ဖွဲ့လုံးကလည်းတောင်ဆိုတဲ့ငြိမ်းချမ်းရေးကိုထိခိုက်အောင်လုပ်တဲ့သူတွေကိုအရေးယူပိတ်ဆို့မယ်လို့ချိန်ချောက်ထားပါတယ်။
UA American အတန်းညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကအစ်မြင့်ကုန်တိုက်တစ်ခုနီးဘုံနှလုံးပေါက်ကွဲခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အာဏာရှင်တွေစတင်စုံစမ်းနေပြီးလုံခြုံရေးတွေကိုလည်းတိုးမြှင့်ချထားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်တိုးတက်တန်ရုံအကြမ်းဖက်မှုတွေရောပါလာနေချိန်မှာပဲဘန်ကောက်မြို့ကစီအမ်ပါရာဂွန်ကုန်တိုက်မှာပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ဘတ်စကားဂိတ်တွေဘူလာယုံတွေပါဝင်အများပြည်သူသွားလာရနေရာတွေမှာလုံခြုံရေးတွေကိုတိုးမြှင့်ထားခဲ့တာပါ။မင်းညာပိုင်းကဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်လူနှုတ်ထိခိုက်ဒဏ်ရာရခဲ့တယ်လို့အနည်းနာကစာအုပ်လဲအနှဲငယ်ဖြစ်စီသွားပါတယ်။လက်စစ် transformer တစ်ခုရဲ့နောက်မှာထောင်ထားတဲ့ဘုံးတွေပောက်ကွဲမှုကြောင့်လမ်းသွားလမ်းလာတွေထိတိလန့်ဖြစ်ခဲ့ရတယ်လို့မြို့ပယ်ရထားကိုလည်းမင်းညာပိုင်းကနိုင်ဝဲလောက်ပြစ်ခဲ့ရတာပါ။ထိုင်းနိုင်ငံရဲတပ်ဖွဲ့အကြီးကတော့ပောက်ကွဲပစ္စည်းပါဝင်တဲ့တန်ပိုက်လုံးတွေနဲ့အချင်းကိုက်ပောက်ကွဲအောင်ဖန်တီးထားတဲ့အိမ်နွေးပစ်ဘုံးတွေဟာလူတွေကိုထိခိုက်တိုက်ကြအောင်မဟုတ်ဘဲနဲ့အထိတ်တလန့်ဖြစ်အောင်ရည်ရွယ်ပုံရတယ်လို့လည်းပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကတော့ပောက်ကွဲမှုဖြစ်ပေါ်ရနေရနီးတွိုက်ကလုံခြုံရေးကင်မရာတွေကိုလေ့လာစစ်ဆေးဖို့ညွှန်ကြားထားပြီးတာဝန်ရှိသူတွေအနေနဲ့အပြင်းထန်အရေးယူခံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။တန်းပြီမှာတည်ငြိမ်မှုကိုပြပြားစီလိုတဲ့သူတွေရှိနေဆဲဖြစ်တာကြောင့်ဘန်ကောက်မြို့တော်မှာစစ်အုပ်ချုပ်ရေးဆက်လက်ပြဋ္ဌာန်းသွားဖို့လိုတယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
တောင်ဆူဒန်နိုင်ငံကိုအထည်နာစီတဲ့ပြည်ပခောက်ကိုအဆုံးသတ်နိုင်ဖို့အတွက်တောင်ဆူဒန်သမ္မတဆယ်ဗာကီးယားနဲ့သဘုံကောင်းဆောင်ရစ်ခ်မက်ချာတို့သဘောတူညီမှုတစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ဟယ်လီမာရီယမ်ဒက်စလန်ဦးဆောင်တဲ့အရှေ့အာဖရိကအဖွဲ့ IGEC ကဂျောင်းဝင်ဆီဆက်ပေးမှုနဲ့အီသီယိုးပီးယားနိုင်ငံအက်ဒစ်ဆာဘာဘာမြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာအပြည့်အခက်ရယ်ဆယ်ရေးသဘောတူညီမှုကိုဒီကနေ့ပဲလက်မှတ်ရေးထိုးသွားတာပါ။သဘောတူညီချက်ရဲ့အသေးစိတ်အချက်လက်ကိုဘယ်ဘက်ကမှထုတ်မပြောပေမဲ့လည်းအသေးစိတ်စကားပြောဖို့ဖေဗရူလာ20ရက်နေ့မှာနှစ်ဖက်ပြန်တွေ့ကြမှာဖြစ်ပါသေးတယ်။သူတို့နှစ်ဖက်ဟာအရင်ကတည်းကတိတ်ပြောကြကြမခံနဲ့ငင်းရဲရေးသဘောတူညီမှုအ ਨੇ ဆုံး3កောက်လက်မှတ်ရေးထိုးပြီးပါပြီ။တောင်ဆူဒန်နိုင်ငံမှာတနည်းကြော်ကြာစစ်ဖြစ်နေတာမလို့လူတထောင်ကျော်တေဆုံးခဲ့ရပြီသလိုလူပေါင်းတသန်းခွဲလောက်အိုးအိမ်ဆုံးခွာပြေးခဲ့ကြရပါသေးတယ်။ဒီတစ်ခေါက်တော့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်သူဟာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဖရိကသမဂ္ဂရှေ့မှောက်ဆင့်ခေါ်ခံရမယ်လို့ IGEC အဖွဲ့ကပြောပါရရှင်
။ဒီဘက်ဖုန်းတော်ကြီးဒလိုင်းလာမကိုဖေတိုင်းပြည်က ဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်တွေ့ဆုံတာမျိုးကိုလက်ခံမှာမဟုတ်တဲ့ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်တော်စုမှဒီသတင်းပတ်သက်ကျင်းပမဲ့နိုင်ငံတော်ဝတ်ပြုဆုတောင်းမနက်စာစာဝေးအခမ်းအနားကိုသမ္မတဘရက်အိုဘားမားနဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလားမားတို့လည်းတက်ရောက်ကြမှာဖြစ်တဲ့ကြောင်းသမ္မတအင်ပြူတော်ကကြေညာခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အမေရိကန်အနေနဲ့နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးဒီကိစ္စကိုကန့်တွယ်သွားဖို့ပဲချင်းမျိုးတော်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟောက်လီကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ဝါရှင်တန် DC မြို့တော်မှာဖေဖော်ဝါရီလ5ရက်နေ့ကျင်းပမဲ့ဆူတောင်းမနက်စာစာဝဲမှာဘာသာရေးလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသမ္မတဥပမာမင်းငွန်းပြောမှာဖြစ်တဲ့အကြောင်းအင်ပြူတော်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။ဒီမဲ့ဖုန်းတော်ကြီးဒလိုင်းလာမားကလည်းအခမ်းအနားကိုတက်ရောက်မှာဖြစ်ပေမဲ့သမ္မတဥပမာနဲ့တိုက်ရိုက်တွေ့ဆုံမှုအစီအစဉ်ရှိမရှိဆိုတာကိုတော့အမေရိကန်ဆိုရကတရားဝင်ကြေညာထားတာမျိုးမရှိသေးပါဘူး။ပြည်ရဲ့လာတဲ့ပုံတော်ကြီးဒလိုင်းလာမားကိုသမ္မတဥပမာတတိယကျင်းဖြစ်တဲ့လက်ခံတွေ့ဆုံရမှာတော့တီယိုဆူရကဒေါသထွက်ခဲ့တာပါတီယိုဆူရကတော့ပုံတော်ကြီးဒလိုင်းလာမားကိုတိဘက်ဒေသခေါ်ထွက်ရေးအတွက်လှုပ်ရှားနေတဲ့အန်ဒီယန်ရှိသူတူဦးဖြစ်တာသဘောထားနေတာလည်းဖြစ်ပါတယ်
ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ကိုရှေ့သတင်းပတ်တင်းလာနေကြရင်သမ္မတဘရက်အိုဘားမားကလက်ခံတွေ့ဆုံမှာဖြစ်တဲ့အကြောင်းအင်ပြူတော်ကကြေညာပါတယ်။ခေါင်းဆောင်တဲ့ဦးတွေ့ဆုံချိန်မှာယူကရိန်းအရေးအစ္စလာမစ်စစ်သွေးကြောအဖွဲ့ IS နဲ့အကြမ်းဖက်ဝါဒနှိမ်နင်းရေးအာဖဂန်နဲ့အီရန်အရေးစတာတွေအပါအဝင်ကိစ္စရပ်အပေါင်းစုံကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင
်။ထိတ်တဲရောက်တဲ့တဲ့နေကိုကိုအောင်လင်းဦးနဲ့မတ်အေးတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းအတည်ပြုရေးပြည်လုံးချုပ်ဆန္ဒခံယူပွဲဥပဒေချမ်းကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာအခြေအတင်ဆွေးနွေးခဲ့ကြပါတယ်။မူလကဥပဒေချမ်းကော်မတီကယာယီနိုင်ငံသားကပ်ပြားကိုင်ဆောင်ထားသူတွေအနေနဲ့ဆန္ဒခံယူပွဲမှာမဲမပေးသင့်ဘူးလို့သဘောထားမှတ်ချက်ရှိပြီးသမ္မတကတော့မဲပေးတင်တယ်လို့သဘောထားမှတ်ချက်ပြန်ပို့ထားတာကြောင့်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အငင်းခုံတွေဖြစ်တဲ့အတီဒီကနေ့ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။ကိုအောင်ရဲမောင်မောင်ကပြောပြပေးပါဦးရှင်
။ဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီဖွဲ့စည်းပုံကိုပြင်ဖို့ဆန္ဒခံယူခွဲတွေလုပ်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းတစ်ခုပြုစုရေးဆွဲထားတဲ့ကိစ္စကိုဒီကနေ့ပြည်ထောင်စုတော်မှာအခြေအတင်ဆွေးနွေးခဲ့ကြတာပါ။အဓိကကတော့ white cap ဖြူအောင်ကပ်ပြားလို့ခေါ်တဲ့ယာယီနိုင်ငံသားကပ်ပြားကင်ဆောင်ထားသူတွေအနေနဲ့ဒီဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့တမရကဒီဥပဒေကြမ်းပေါ်မှာသဘောထားမှတ်ချက်ပေးပြီးတော့လွှတ်တော်ကိုပြန်ပို့ထားတာပါ။ဒါပေမဲ့လွှတ်တော်ဘက်ကတော့ဥပဒေကြမ်းကော်မတီကမဲပေးခွင့်မရှိသင့်ဘူးလို့မှတ်ချက်ရှိထားတဲ့အတွက်လွှတ်တော်ထဲမှာအခြေတင်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဒီခိုင်မျိုးသားပါတီအမတ်တွေဖြစ်တဲ့ဒေါက်တာအေးမောင်ဥပရှင်ဒေါက်ကင်စောဝင်နဲ့ဦးထွန်းအောင်ကျော်တို့ကတော့ white cap ကင်ဆောင်သူတွေအနေနဲ့မဲပေးခွင့်မရှိဘူးလို့ဒီကနေ့လွှတ်တော်ထဲမှာဆွေးနွေးခဲ့တဲ့ကြောင်းရခိုင်မျိုးသားပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ
်နိုင်ငံတော်အာဏာတည်နိုင်ငံသားများရဲ့ဆာမချင်းသက်ပြီးဆိုတဲ့အတွက်နဲ့ဒီမဲပေးခြင်းအပြင်လွှတ်တော်ရဲ့အစိုးရတွေကျွန်တော်ပေါ်လာတယ်အဲဒါကြောင့်နိုင်ငံတော်ရဲ့အရှုပ်ရှာအာဏာဟာအဲ့ဒီမှာနိုင်ငံသားဆာကချင်းသက်ပြီးဆိုတဲ့ဥပဒေပုံမှန်ကိုကျွန်တော်ကအကိုအကအဆောက်အထားပြုပြီးတော့နိုင်ငံသားဟုတ်တာမဲပေးခွင့်ပြုတင်တယ်သောမူဒီဖိုက်ကကန်ဆောင်ထားတဲ့ဒီလိုဒါမဲပေးမယ်ဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာပြဿနာတွေဖြစ်လာနိုင်တယ်ဒါရခိုင်ပြည်နယ်ရဲ့အရေးမဟုတ်ပါဘူးတနင်္ဂနွေလုံးရဲ့အရေးဖြစ်ပါတယ်တစ်ချိန်ချိန်မှာအရှုပ်ချအနာကိုထိပါလာနိုင်ပါတယ်ဒါကြောင့်ဖိုက်ကနဲ့မင်းမပြည့်သင့်ပါဘူးလို့ဆွေးနွေးပါတယ
်တစ်ဖက်မှာတော့မွတ်စလင်ပြည်သူ့တော်ကိုယ်စားလှယ်ဘူးတိတော်မြို့နယ်အမတ်ဥရှိမောင်းကတော့တမရသဘောထားမှတ်ချက်ပေးထားတဲ့အတိုင်း15ဒိန်းသောဝိုက်ကကန်ဆောင်သူတွေဟာဒီဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့ထောက်ခံဆွေးနွေးခဲ့ပါတယ
်ဒီဟောဘောမှာဒီရိုဟင်ဂျာမွတ်စလင်တွေကြတော့နိုင်ငံသားစီဗီကပ်ပြအသားပေါ်တော့ယာယီပြပကံလက်မှတ်တွေမထုတ်ပေးခဲ့တယ်။အဲ့လိုထုတ်ပေးတာကက59အမျိုးသားမှတ်ပုံတင်ရဲ့နေဥပဒေနဲ့မညီဘူး။ပြောင်းပြန်ဖြစ်နေတယ် process က reverse process ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တင်ပြခဲ့တယ်။ဒါကြောင့်မလို့ဒီ white card ကိစ္စကနိုင်ငံတော်ကနေဖြည့်ရှင်းဖို့ကြံနေသေးတဲ့ကိစ္စတစ်ခုလည်းဖြစ်နေတယ်။အခုလက်ရှိအခြေအနေမှာပြည်တော်စုအစိုးရရဲ့ရခိုင်စင်းရဲ့အစိုးရတွေဥဆောင်ပြီးတော့ရခိုင် option plan ကိုပြန်နေသုံးသက်နေတဲ့ကိစ္စတွေမှာလည်းဒီ white card ကိစ္စပါတယ်အဲ့တော့အဲ့လိုကျွန်တော်တို့ကမပြည့်ပြည့်သေးတဲ့နိုင်ငံတော်ကဆောင်ရနေတဲ့ဒါကိစ္စတွေဒီလိုအခြေအနေတွေမှာဒီယာယီပြည်သက်ကလက်မဲ့ကန်ဆောင်ထားတဲ့သူတွေကနိုင်ငံသားကိုသတ်မှတ်ချက်ခံရတဲ့သူမဟုတ်တဲ့အတွက်အခုဒီဥပဒေကြမ်းမှာစန္ဒမေးပြရကမရှိဘူးလို့အဲ့လိုပြောလို့ရှိရင်ဒါတနိုင်ငံလုံးမှာရှိတဲ့15သိန်းသောပြည်သူတွေအတွက်နိုင်ငံသားခွင့်ရတဲ့ဆုံးရှုံးသွားမှုသွားမှာဖြစ်တယ်ဒါကြောင့်မလို့နိုင်ငံတော်သမ္မတကနိုင်ငံသားရဲ့အခွင့်အရေးမဆုံးရှုံးမှုနဲ့ဒီဝင်ဥပဒေတွေနဲ့ကြိုက်ယူဖို့အတွက်ယာယီတပ်ပင်ရဲ့လက်မှတ်ကိုင်ဆောင်ထားတဲ့သူတွေကိုဟိုမေးစရာမှာထည့်ဖို့အတွက်သဘောထားမှုဖြင့်ပြဖို့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတင်ကြတာပါနော
်ထောက်ခံဆွေးနွေးခဲ့တဲ့ဥရှိမောင်ပြောသွားတာပါ ဦးရှင်မောင်လိုပဲမဲပေးခွင့်ရှိတယ်လို့ဝါနဲ့မိုင်လာကလွတ်တော်ကိုယ်စားလှယ်အမှတ်2ရောင်းနဲ့တမရဒါကိုယ်စားလှယ်2ရောင်းကလည်းတမရသဘောထားမှတ်ချက်ကိုထောက်ခံဆွေးနွေးခဲ့ကြပါတယ်။အခုလိုအခြေတွင်ဆင်းနေခဲ့ပြီးတဲ့နောက်ပိုင်းလွတ်တော်ထမင်းစားချိန်နားပြီးမှတော့ပြောင်းလွတ်တော်ဥရိကျန်ကော်မတီကသူတို့ရဲ့မူလသဘောထားမှတ်ချက်ပေးထားတဲ့ဝိုက်ကတ်ကိုင်းဆောင်သူတွေမဲပေးခွင့်မရှိဘူးလို့ပြောဆိုချက်ကိုကော်မတီရဲ့အတွင်းမှူးဦးစောလထွန်းကပြန်လည်ရုပ်သိမ်းပြီးတော့တမရသဘောထားမှတ်ချက်ကိုထောက်ခံခဲ့ပါတယ်။ဒါကြောင့်နောက်ဆုံးလွတ်တော်ကမဲခွဲတဲ့အခါယာယီနိုင်ငံသားကတ်ကိုင်းဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကအနိုင်ရရှိခဲ့ပါတယ်။ဥရိကျန်ကော်မတီအနေနဲ့အရင်ကတမရနဲ့သဘောထားမတိုက်ဆိုင်တဲ့အခါမှာမူလသူတို့ရဲ့သဘောထားယက်တီချက်တိုင်းရှိနေပေမဲ့ဒီကနေ့ဒီကိစ္စမှာတော့မူလသဘောထားကိုပြန်လည်ရုပ်သိမ်းသွားတာဟာမေကုံထုတ်စရာကောင်းတယ်လို့ဥဖေတန်းကပြောပါတယ
်။ဥရိကျန်ပွမ်းကော်မတီရဲ့အဖွဲ့ဦးစောလာဆုံးကတင်ပြတဲ့အခါမှာလည်းငိုပြောင်းထုတ်တဲ့အတီတူရှေ့အတိုင်းမှာအတီတူပေးပါလို့တင်ပြခဲ့တယ်။အဲ့တော့ပြီးမဲခွဲကနီးကြမှာဒီလိုပြောင်းလိုက်တာဟာဦးစောလာထုံးရဲ့ဟာလားအဘောသူတယောက်ရဲ့ဆန္ဒမဟုတ်ဘူးလို့ကျွန်တော်ကယူဆတယ်။ဒါကြောင့်တစုံတရာများပြားပေးမလားပေးသာတလာလို့လည်းကျွန်တော်တို့ကချင်းချင်းယူဆမိပါတယ်တို့တို့ကလည်းအကုန်လုံးကလည်းအဲ့လိုပဲယူဆတယ်အဲ့ဒီအခြေအနေမျိုးဖြစ်ပါတယ
်မနေ့ကမှလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းအတည်ပြုရေးပြည်လုံးကျွတ်စနခံရွယ်ဥပဒေကျမ်းနဲ့ပတ်သက်ပြီးတော့ကြက်ရှိသေးတဲ့အချက်တွေကိုဆက်ပြီးတော့ဆွေးနွေးဖို့ရှိနေတာပါခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြပေးခဲ့တာပါရှင်အခုကတော့အစိုးရရဲ့အပြစ်ရရေးကြိုးပမ်းမှုအခြေအနေနောက်တစ်ခုကိုကြည့်ချရအောင်ပါဝါမိုင်းလာရှမ်းနဲ့ကရင်လက်နက်ကိုင်အဖွဲ့၄ဘွဲ့ဟာတနိုင်ငံလုံးအပြစ်ခံရဲစဲရေးစာချုပ်ရပ်တန့်နေတဲ့အခြေအနေကိုကြော်ဖြတ်ပြီးနိုင်ငံရေးဆွေးနွေးပွဲတည်းအစတင်နိုင်ဖို့အတွက်ဒီအပိုင်းအတွင်းမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာပြည်ထောင်စုနေနောက်ပိုင်းအစိုးရနဲ့တွေ့ဆုံပြီးအကြက်တဲတွေကြော်ဖြတ်နိုင်ရေးအတွက်အဖြေရှာဖို့သဘောတူခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ UNFC ကညညတော်တိုင်းရင်းသားလူမျိုးများ Federal Council မှာမပါဝင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA မိုင်းလာအဖွဲ့ခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ကရင်မျိုးသားအစည်းအရုံး KNU တို့ဟာ NDAA ဌာနချုပ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာပြီးခဲ့တဲ့တောက်ကြနေ့ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့တွေ့ဆုံရတဲ့အဓိကအကြောင်းကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ်
။အပြစ်ခက်ရဆေးစာချုပ်ကသဘောတူညီချက်တွေမချမှတ်နိုင်တော့သမတပြောနေတဲ့ဒီပြည်ထောင်စုနဲ့မှာလက်မှတ်ထိုးဖို့နောက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေပြောနေတဲ့ပြည်ထောင်စုနဲ့မှာလက်မှတ်ထိုးဖို့ဆိုတာဖြစ်နိုင်ခြေနေပါပါတယ်နော်ဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုနေတဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲကိုလည်းကျွန်တော်တို့ဘယ်လိုပုံဘယ်လိုနည်းနဲ့စတင်ကြနိုင်မလဲဆိုတာအဲ့ဒါကျွန်တော်တို့စဉ်းစားကြရေးချီတဲ့အချက်တစ်ချက်ဖြစ်လာပါပြီအကယ်၍ဒီနှစ်ခုဖြစ်ပေါ်လာခြင်းမရှိပါကငြင်းငြင်းချမ်းချမ်းနဲ့နော်ဒီပြဿနာတွေကိုကျော်လွှားသွားနိုင်ဖို့ကျွန်တော်တို့အဖွဲ့လေးတွေ့ဆုံဆွေးနွေးပြီးတော့သဘောထားတွေကိုတောင်းဆိုနေကြတာဖြစ်ပါတယ်
ဒီဆွေးနွေးပွဲမှာအပြစ်ခက်ရစေးရေးအတွက်ထပ်မံလက်မှတ်ရေးထိုးဖို့မလိုပဲနိုင်ငံရေးဆွေးနွေးပွဲကိုစတင်နိုင်ဖို့အတွက်ကြိုးစားဆောင်ရွက်ဖို့သဘောတူခဲ့ကြတယ်လို့လည်းဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်အပြစ်ခက်ရစေးရေးကိုထပ်မထိုးပဲနဲ့နိုင်ငံရေးဆွေးနွေးပွဲကိုကျွန်တော်တို့တောင်းရပါတယ်ဆိုတဲ့အကြောင်းဒီနိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့ဒီကိစ္စပေါ်ပေါက်လာဖို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီပြည်ထောင်စုနေ့နောက်ပိုင်းဆွေးနွေးပွဲမှာကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့ဒီအဖြေဝိုင်းဝန်းပြီးတော့အဖြေရှာကြမယ်လို့အဲ့လိုပဲသဘောထားတွေရကြပါတယ
်ဒီလက်နက်ကိုင်အဖွဲ့၄ဘွဲ့ဆွေးနွေးတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရဆွေးနွေးနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာအကြက်တဲကိုကျော်လွှားနိုင်ဖို့အတွက် Eurobarma Office ကဥရောပမြန်မာရုံးကကမားကထပြုဆောင်ရွက်တာဖြစ်တယ်လို့လည်းပြောပါတယ်ဘူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ဝမိုင်းလာရှမ်းနဲ့ကရင်လေးဘွဲ့ဆွေးနွေးတာနဲ့ပတ်သက်ပြီးသူတို့ရည်ရွယ်ချက်ကိုတိတိကျကျမသိသေးကြောင်းနဲ့ PNLO အနေနဲ့ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်ထားတဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစရေးညှိနှိုင်းအဖွဲ့နဲ့အစိုးရဆွေးနွေးနေတဲ့ NCA ခေါ်အပြစ်ရစာချုပ်ကိုဆက်လက်ဆွေးနွေးဖို့ရှိနေကြောင်းပြောပါတယ
်။လေးဘွဲ့သူတို့ဘာဆွေးနွေးမှမသိတော့ဆက်တယ်။သူတို့တကယ်တို့ရဲ့အရာကိုမှန်လို့မရဘူး။ကျွန်တော်တို့ကတော့ကျွန်တော်တို့ဆွေးနွေးနေတဲ့ NCA လမ်းကြောင်းကတော့ပြီးနေတော့တော်တော်လေးရှင်းအောင်လေတော်တော်လေးစီးပေါက်နေပြီဆိုတော့ကျွန်တော်တို့က NCA ပဲမှတ်ပါလေ။နိုင်ဖို့ဂျာမန်ချက်တွေဆိုင်နိုင်မှာ
ဒီကနေ့ညနေပိုင်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်တဲ့ UNFC ကညညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးသူတို့ရဲ့ဆောင်ရွက်နေတာတွေကို သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်။အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအတွက်ဒီဇင်ဘာလမှာနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဇန်နဝါရီလမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့ကချင်ပြည်နယ်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့လိုင်ဇာစစ်တင်တန်းကြောင့်ပြစ်ခတ်မှုဖားကန်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အခုအချိန်ထိထပ်မံတွေ့ဆုံမဲ့ရက်ကိုညှိနှိုင်းနိုင်တာမရှိသေးပါဘူး
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါလေရှင်။သောရရှင်များရှင်။အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးရန်ကုန်မှာပြုလုပ်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲအတွင်တက်ရောက်ဆွေးနွေးခဲ့သူ NLD ဗဟိုကော်မတီဝင်ဒေါက်တာသိန်းလွင်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီမံစည်းကမ်းအရအရေးယူသွားမယ်လို့ပါတီကကြေညာချက်ထုတ်ပါရယ်။NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်နဲ့ကျောင်းသားတွေဘက်ကလည်း NLD ရဲ့ဒီသဘောထားထုတ်ပြန်ချက်နဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုအသီးသီးထုတ်ပြန်ပြီးတော့တုံ့ပြန်ခဲ့ကြပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ဖေဖော်ဝါရီလ၁ရက်နေ့ရန်ကုန်စင်ရတုခမ်းမမှာအစိုးရလွှတ်တော်ကျောင်းသားတပိတ်ခေါင်းဆောင်တွေနဲ့ NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တို့လေးပွင့်ဆိုင်ဆွေးနွေးခဲ့ကြတာပါ။တပိတ်မောက်ကျောင်းသားတွေပညာရှင်တွေကတစ်ဖက်အစိုးရလွှတ်တော်တာဝန်ရှိတဲ့သူတွေကြားတမကဆိုတဲ့စကားလုံးအသုံးနှုန်းကနေစလို့မူပေါင်းဆွေးနွေးချက်တွေမှာအခြေတင်အငင်းပွားမှုတွေနဲ့ဆုံးဖြတ်ချက်တွေမတည်မကျဖြစ်နေစေအနေအထားမှာအခုလိုမျိုး NNE ရဘက်ကဥဆောင်ဆွေးနွေးသူဒေါက်တာသိန်းလွင်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်လိုက်တာပါအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ဟာအဖွဲ့ချုပ်ရဲ့ကြိုတင်သဘောတူညီချက်မရဘဲဥဆောင်ပါဝင်ဆောင်ရွက်တာဟာအဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းကိုဖောက်ပြတ်တာဖြစ်တယ်လို့အဖွဲ့ချုပ်ပြောရေးကိုရှိသူဦးဝင်းမြင့်က VOA ကိုအခုလိုပြောပါတယ်
။ဒီရဆွေးနွေးပွဲမှာတွက်တက်တာကသူကအဖွဲ့ချုပ်ကိုကိုစားသူတွေတက်ရောက်တာမဟုတ်ဘူး။ဘိုးလုံးမှုဆောင်ကလည်းသူ့ကိုအဲ့တွက်တက်ဖို့တောင်းပေးထားတာမဟုတ်ဘူး။ဒါကြောင့်မို့စီးရင်းစီးကမ်းနဲ့မညီလို့ကြီးညာချက်ထုတ်တာ။ NNE အရင်ကတွက်တက်တာကဟုတ်တယ်။ဒါဒီနဲ့ဒီဟာသူကအဖွဲ့ချုပ်ရဲ့ CC လေးအဖွဲ့ချုပ်ကဘိုးကော်မတီဝင်ကအဲ့လိုတွက်တက်မယ်ဆိုရင်အဖွဲ့ချုပ်ရဲ့တောင်းပေးချက်ရတာတော့တက်တာမဟုတ်ဒါကငိုးတဲ့ဟိုတော့နဲ့ရှိတဲ့စီးမစီးကံကို
ဒီလိုမျိုးစီးကံဖောက်ပြတ်တယ်ဆိုရင်ပါတီရဲ့စီးကံအရာပေါ့နော်ဘလောက်ထိများအေးအေးယူဆောင်ရွက်နိုင်မှာလဲရှင
်ဟိုမှာတမတ်တာမရှိဘူးဒါပေမဲ့ဟိုနည်းပေါ့စီးကံနဲ့မှာတော့ရှိတာပေါ့ဟိုယာယီယာဆိုင်တာတို့နဲ့တောင်းကဟိုနာထုတ်ပယ်တာတို့စသည်ချင်းတော့ဒါတွေကတော့မျိုးမျိုးအစားသားတော့ရှိတာပေါ့ဒါပေမဲ့ဒါကနောက်ပိုက်တာစီးကံချင်းကြီးရဲ့တွေ့ရှိချက်ပေါ်မှာပဲမြည်တည်မယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးကွန်ရက်လေအဲ့ဒီအဖွဲ့ထဲမှာပါပါတယ်ဆိုတဲ့ခါကျတော့ဒေါက်တာသိန်းလွင်က NND မျိုးသားကွန်ရက်ကိုကိုစားပြုပြီးတက်ရောက်တာရောမဖြစ်နိုင်ဘူးလားရှင
်အဲ့လိုသွားမယ်တက်မယ်ပါညာဆိုအပြောအကြောင်းပြောတာပေါ့အဖွဲ့ချုပ်ရဲ့တာဝန်ပေးချက်ရပဲဖြစ်တာမလဲစီးကံဒါကိုပြောတာလေ
ဒေါက်တာသိန်းလွင်ဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးဆိုင်ရာကော်မတီကပညာရေးကွန်ရက်တာဝန်ရှိသူတဦးလည်းဖြစ်တယ်လို့ဒီပညာရေးကွန်ရက်ဟာ NNER မှာလည်းအဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ်အခုလိုမျိုးဒေါက်တာသိန်းလွင်အပေါ်မှာ NLD ရဲ့သဘောထားထုတ်ပြန်ချက်အပေါ် NLD ဟာကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကိုသဘောမတူပါသလို့ဆိုပြီးအိတ်ဖွင့်ပေးစာတစ်စောင်နဲ့ NNER ဘက်ကလည်း Facebook လူမှုကွန်ရက်စာမျက်နှာကမေးခွန်းထုတ်ပါတယ်။အခုလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုတိုင်းပြည်အတွက်အရေးကြီးတဲ့ပညာရေးကိစ္စဖြစ်နေချိန်မှာဒေါက်တာသိန်းလွင်ဘက်ကကူညီဆောင်ရွက်တာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရေးယူမယ်ဆိုပြီးကြေညာချက်ကိုဘာကြောင့်ထုတ်ပြန်ရပါသလဲဆိုတာ NNER အနေနဲ့နားမလည်နိုင်ဖြစ်ရတဲ့အတွက် NLD ဘဟုအလုံးမှုဆောင်အဖွဲ့အနေနဲ့ဖြည့်ရှင်းပေးဖို့ကိုအိတ်ဖွင့်ပေးစာထဲထည့်သွင်းဖော်ပြထားပါတယ် NNER ကဥအားကမိုးသူကိုဆက်သွယ်မေးမြန်းရမှာတော့
ဒီ NNER ကအားလုံးကိုကိုးစားပြုတဲ့အထံရှိတယ်နောက်ပြီးတော့ဒီ NNER ထဲမှာပါတဲ့ဟာတွေကအကုန်လုံးကိုကိုးစားပြုလို့လုပ်တယ်လုပ်တဲ့တည်းကမှကျွန်တော်အခုလောလောဆယ်ရှင်းလင်းလုပ်နေတဲ့ဝန်ရှိတယ
်ဒီလေးပွင့်ဆိုင်ညှိနှိုင်းဆွေးနွေးပွဲမှာအကြောင်းသားတွေအနေနဲ့ဒေါက်တာသိန်းလွင်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အနေနဲ့ဖိတ်ကြားခဲ့တာမဟုတ်ကြောင်းနဲ့အကြောင်းသားတွေလေးစားယုံကြည်တဲ့ပညာရှင်အနေနဲ့ဖိတ်ခဲ့တာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကလည်းသဘောထားထုတ်ပြန်ပါတယ်။ကျောင်းသားတို့ကအရေးတကြီးတောင်းဆိုနေတဲ့အချိန်မှာ NLD ဘက်ကဒီမိုကရေစီပညာရေးတပိတ်ကိုကန့်ကွက်တဲ့သဘော၊လေးပွင့်ဆိုင်ညှိနှိုင်းရေးကိုနှောင့်နှေးစေတဲ့သဘော၊တွယ်ဝိုက်တက်ရောက်စေတဲ့အတွက်ဒီကြေညာချက်ကိုအချိန်ကိုက်မထုတ်သင့်ဘူးလို့လည်းကျောင်းသားတွေရဲ့ဥဆောင်ကော်မတီကပြောဆိုပါတယ်။တပိတ်မောက်ကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်က
ဆရာဒေါက်တာပင်းလွင်ကိုကျွန်တော်တို့အနေနဲ့က NLD ပါတီဝင်ဆိုတာထက်ပေါ့နော်ကျွန်တော်တို့ NNER ကောင်းဆောင်တရားအနေနဲ့ကျောင်းသားတွေကိုကိုညီရဲ့ပညာရှင်တယောက်အနေနဲ့ academy တယောက်အနေနဲ့သတ်မှတ်ထားပါတယ်။ကျောင်းသားတွေအတွက်အရေးဆိုပေမဲ့ပညာရှင်တယောက်လို့လည်းကျွန်တော်တို့အားလုံးပေါ့နော်ခံယူရပါတယ်အမ
လွှတ်တော်မှပြဋ္ဌာန်းပြီးတော့တမရအတီးပြုထားတဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ကျောင်းသားတွေကမန္တလေးကနေရန်ကုန်အထိတပိတ်စစ်ကြောင်းနေနဲ့ခရီးရှည်ချီတက်ဆန္ဒပြမှုတွေမှာအာဏာပိုင်တွေဘက်ကပုံမှန်ဆက်ရှိအကြောင်းပြပိတ်ဆို့တဲ့ကြားကဖျက်တမ်းရမြို့တွေရွာတွေကဒေသခံပြည်သူတွေနဲ့ကျောင်းသားလူငယ်တွေကပါတခဲနဲ့ထောက်ခံမှုတွေနဲ့တပိတ်အင်အားများလာတဲ့အချိန်ဒီလိုမျိုးလေးပွင့်ဆိုင်ဆွေးနွေးမှုလုပ်ဖို့ဖြစ်လာခဲ့တာပါ
ဒေါက်တာသိန်းလွင်နဲ့ပတ်သက်လို့ NLD ကမူလထုတ်ပြန်ထားတဲ့ကြေညာချက်ကိုပြင်ဆင်ပြီးတော့ထုတ်ပြန်လိုက်ပါတယ်။ဒေါက်တာသိန်းလွင်ဟာ NLD ရဲ့ဗဟိုကော်မတီဝင်တဦးဖြစ်တာကြောင့်တခြားအဖွဲ့အစည်းတွေနဲ့ဆက်သွယ်ဆောင်ရွက်တာမှာဗဟိုအလုံးမှုဆောင်အဖွဲ့ကအနှင်းထားတဲ့တာဝန်အရသာဆောင်ရွက်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ဒါပေမဲ့ဒေါက်တာသိန်းလွင်ဟာ NLD ကိုကိုးစားပြုပြီးတော့ဒီဆွေးနွေးပွဲကိုတက်ရောက်တာမဟုတ်တာကြောင့် NLD ရဲ့စီမင်းစည်းကမ်းနဲ့အညီဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ထပ်မံပြီးတော့ထုတ်ပြန်ထားပါတယ်ရှင်။တော်ရရှင်များရှင်အခုတော့နိုင်ငံတကာသတင်းဆောင်မှာတပုတ်ကိုနားဆင်ကြရအောင်ပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိအချိန်အရစောသေးတယ်လို့ထင်ရပေမဲ့မဲဆွယ်စည်းရုံးမှုတွေအခုကတည်းကစနေပါပြီအခုချိန်မှာတယောက်မှတရားဝင်ကြေညာခြင်းမရှိသေးပေမဲ့လည်း Republican Party ကရွေးကောက်ပွဲဝင်ဖို့အလားအလာရှိတဲ့သူဟာရှင်းနှစ်သမ္မတရွေးကောက်ပွဲအတွက် Conservative ရှေးရိုးဆန်တဲ့အဖွဲ့အစည်းတွေမှာတွားရောက်ဟောပြောတာတွေလုပ်နေကြပါတယ် Republican Party ကရွေးကောက်ပွဲဝင်ဖို့အလားအလာရှိသူတွေဟာသမ္မတ Obama ရဲ့နိုင်ငံခြားရေး Policy ကိုတိုက်ခိုက်နေကြတဲ့အကြောင်း VOA သတင်းထောက်ဂျင်မလုံးကသတင်းပေးပို့ထားပါတယ်ကိုစုံဝင်းလှိုင်ရေးပြောပြပေးပါဦးရှင်
လာမယ့်သမရယူကောက်ပွဲမှာ Republican Party ကိုကိုစားပြုရှင်ပြိုင်ဖို့အလားအလာရှိသူတွေတဲ့တိတ်မထင်ရှားလာတဲ့ကိုယ်စားလှယ်တော်တဦးဖြစ်တဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker ဟာ Iowa ပြည်နယ်ကရှေးဟိုးဆန်တဲ့အယူဆရှိသူတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ
်။ We need a president who doesn't sit in Washington DC
ပါရီမျိုးကကြမ်းဖက်မှုဆန့်ကျင်ချစ်တဲ့ဘွဲကိုကမ္ဘာခေါင်းဆောင်တွေလက်တွဲဆနဖော်ထုတ်နေတဲ့ချိန် Washington မှာထိုင်နေတဲ့ခေါင်းဆောင်မျိုးကျွန်တော်တို့မလိုပါဘူး။
ညဂျာစီပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကလည်းသမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွက်ချုပ်တင်ပြင်ဆင်နေပါပြီ
The world can't do without a second American century and neither can my children or
yours ဘာကြီးကမိခင်ကူဆောင်မှုမပါပဲရှေ့လာမယ့်ရာစုနှစ်ကိုဖြတ်သန်းလို့မဖြစ်နိုင်သလိုခင်ဗျားတို့ကျွန်တော်တို့တွေရဲ့ရင်သွေးတွေလည်းဖြတ်သန်းလို့မရနိုင်ပါဘူးကဘာကြီးမှာအမေရိကန်ရဲ့ခိုင်မာပြတ်သားတဲ့ခေါင်းဆောင်မှုလိုအပ်နေပါတယ်
တီပါတီလို့ခေါ်တဲ့ Republican Party အတွင်းကအစိုးရအသုံးစရှော့ချရည်လိုလာတဲ့ရှေးဟိုးဆွဲဝါဒီအုပ်စုတွေရဲ့အကြိုက်ဆုံးကိုယ်စားလှယ်လောင်း Texas ပြည်နယ်က Ted Cruz ကလည်းသူ့အခြေအနေဘယ်လိုရှိမလဲဆိုတာကိုအကဲဆန်းနေပါတယ
် You cannot fight and win a war on radical Islamic terrorism
Islam အစွန်းရောက်အကြမ်းဖက်သမားတွေလို့ဗဇက်ကပြောမထွက်ဘဲနဲ့တော့အဲ့ဒီ Islam အစွန်းရောက်တွေကိုအနိုင်တိုက်ဖို့မဖြစ်နိုင်ပါဘူး
သမရရွေးကောက်ပွဲဝန်ထမ်းကြီးရှိတဲ့ကိုယ်စားလှယ်လောင်းနေတဲ့မှာ Alaska ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Sarah Palin Pennsylvania ပြည်နယ်အထက်လွှတ်တော်အမတ်ဟောင်း Rick Santorum Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio အပြင် Kentucky ပြည်နယ်ကအထက်လွှတ်တော်အမတ် Rand Paul တို့လည်းပါဝင်ပါတယ်2012ခုနှစ်ကဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမ္မတလောင်း Mitt Romney ကတော့ဒီတစ်ကြိမ်သူမပြိုင်တော့ဘူးလို့တရားဝင်ထုတ်ဖော်ပြောဆိုလိုက်ပေမဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush နဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းရှင်တထေးကြီး Donald Trump တို့ကလည်းသမ္မတရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေကြပါတယ
် I know what needs to be done to make America
နိုင်ငံပြန်ပြီးကြီးကြပ်မြင့်မြတ်ဖို့ဘယ်လိုလုပ်ရမလဲဆိုတာကိုသူသိတဲ့အကြောင်း Donald Trump ကပြောသွားတာပါ Republican Party အတွင်းအခုချိန်ထိဖြစ်နိုင်ခြေရှိတဲ့ကိုယ်စားလှယ်လောင်းတွေနဲ့ပြည့်ကျက်နေတယ်လို့ထင်ရပေမဲ့သူ့အလိုလိုပြည်လည်သွားပါလိမ့်မယ်လို့သူ့တေသီ John Fortier ကပြောပါတယ
် On the Republican side it really is wide open and you'll have a number of figures who are establishment oriented
as well Republican Party ဘက်မှာလမ်းတွေအခြေကြီးပွင့်နေတယ်ခင်ဗျာတမေရွေးချယ်တက်လာတဲ့ကိုယ်စားလှယ်လောင်းတွေရှိနေတယ်လို့ဒီပါတီကိုယ်စားလှယ်လောင်းတွေလည်းပါနိုင်ပါတယ်ပါတီထဲမှာအများစုရဲ့ထောက်ခံမှုရပြီးညီညွတ်ရေးကိုဖော်ဆောင်နိုင်တဲ့ကိုယ်စားလှယ်လောင်းကတော့တက်သွားမှာပါအခုချိန်မှာတော့ဘယ်သူတက်မယ်ဆိုတော့အတက်ပြောဖို့ခက်ပါသေးတယ
် Republican Party ထဲမှာဝင်ရောက်ရှင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်းအများအပြားရှိပေမဲ့သူတို့ပြောဆိုမှုတွေအပေါ်သူတေတီ Scott Faulkner ကစိုးရိမ်နေပါတယ
် It's really about coming up with a universal message
ပါတီထဲမှာကိုကတခြားကိုယ်စားလှယ်လောင်းနေနဲ့မတူဘူးလို့ပြောရုံနဲ့တော့အလုံးမဖြစ်နိုင်ဘူးတကယ်လဲ Republican Party ထဲမှာ1980ခုနှစ်နောက်ပိုင်းအားလုံးညီညွတ်အောင်စည်းရုံးပြောဆိုနိုင်သူထွက်မလာသေးဘူးဗျ။
Iowa ပြည်နယ်မှာကျင်းပမဲ့ပထမဆုံးပါတီတွင်ရွေးကောက်ပွဲအတွက်ဒီအထက်ကကိုယ်စားလှယ်လောင်းနေပဲဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်မှာတော့အပတ်စဉ်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့အတူ
အဲ့ကျောင်းလွင်းဒီမိုကရေစီရတာနဲ့ကျွန်တော်တို့အတိုင်းဒီမိုကရေစီစနစ်ကိုအခြေတည်ဖို့အတွက်အုံမြင့်ချလိုက်နိုင်တာလို့ကျွန်တော်ယုံကြည်တယ်
။ဒါကတော့ကျောင်းသားခေါင်းဆောင်မှဖြူဖြူအောင်ရဲ့ယုံကြည်ရပါရှင်။အစီအစဉ်နောက်ပိုင်းမှာတင်ပြပေးပါမယ်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းနိုင်ငံကရထားလမ်းတွေကိုပြုပြင်ပြီးတရုတ်နိုင်ငံတောင်ပိုင်းအထိတိုးချဲ့တိဆောက်တာအပါအဝင်တိုင်းပြည်စီးပွားရေးပြန်လည်ဥမော်လာအောင်လှုပ်ဆောင်တဲ့အနေနဲ့ဒေါ်လာဘီလီယံတရာအကုန်ကျခံပြီးအခြေခံအဆောက်အဦနေပြုပြင်မှုမှန်ဖို့ထိုင်းအစိုးရကပြင်ဆင်နေပါတယ်။တစ်ချိန်တည်းမှာလည်းအခုနှစ်အတွင်းထိုင်းစီးပွားရေးတိုးတက်မှုရှိမယ်မရှိဘူးဆိုတဲ့အပေါ်စီးပွားရေးပညာရှင်တွေကြားအမြင်သဘောထားတွေအမျိုးမျိုးကွဲပြားနေတာပါ။ဒီအကြောင်း VOA သတင်းထောက် Ron Coban ပေးပို့ထားတဲ့သတင်းနဲ့အတူအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ငွေကြေးမတက်နိုင်တဲ့အတွက်နှစ်ပေါင်းများစွာဖြစ်ထားခဲ့ရတဲ့ရထားလမ်းတွေကိုထိုင်းစုရကပြုပြင်ဖို့စီစဉ်နေတာပါ။အာရှတိုက်အတွင်းကတိုင်းပြည်တွေအကြားရထားလမ်းနဲ့ဆက်သွယ်တဲ့အခါထိုင်းနိုင်ငံအနေနဲ့အရေးပါတဲ့နေရာမှာရှိနေရေးဆိုတဲ့ရည်ရွယ်ချက်နဲ့တောင်ပိုင်းစင်ကာပူကနေမြောက်ပိုင်းတရုတ်နိုင်ငံကုမင်းမြို့အထိနောက်အနောက်ပိုင်းမြန်မာနိုင်ငံရန်ကုန်မြို့ကနေအရှေ့ပိုင်းဗီယက်နမ်နိုင်ငံဟိုချီမင်းမြို့အထိရထားလမ်းတွေတိုးချဲ့ဖောက်လုပ်သွားဖို့ထိုင်းစုရကပြင်ဆင်နေတာပါ2014ခုနှစ်တွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုမရှိသလောက်ဖြစ်ခဲ့တဲ့အတွက်စီးပွားပြန်လည်ဥမော်လာအောင်လှုပ်ဆောင်တဲ့အနေနဲ့အစိုးရကဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့စီစဉ်တာပါထိုင်းနိုင်ငံရဲ့စီးပွားရေးဟာအခု2015ခုနှစ်မှာ300ခန့်နှုန်းသာတိုးတက်မှုရှိမယ်လို့လည်းသုတေသီတွေကခန့်မှန်းထားကြတာပါလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းထိုင်းနိုင်ငံစီးပွားတိုးတက်အောင်အဓိကဆွမ်းဆောင်ပေးခဲ့တဲ့ပြည်တွင်းဝယ်ယူသုံးစွဲမှုနဲ့ပြပကွန်ပစ္စည်းတင်ပို့မှုတွေအချိန်ကျလာတာကြောင့်ထိုင်းစီးပွားဖွံ့ဖြိုးမှုကျဆင်းလာတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံကပြပပုတ်ကုန်ကျဆင်းမှုဟာလည်းနိုင်ငံတကာကဈေးကွက်မတည်ငြိမ်မှုတွေကြောင့်ပေါ်ဝင်ပါတယ်။ရထားလမ်းတွေတိုးချဲ့တိဆောက်တာကနေရေပိုက်တွေပြုပြင်ထိန်းသိမ်းတာအထိအမေရိကန်ဒေါ်လာဘီလီယံ100အထိအကုန်ကျခံပြီး2015ခုနှစ်ကနေ9နှစ်ကြာစီမံကိန်းကိုအစိုးရကအကောင့်ထည့်ဖော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွက်မကြသေးခင်ကဖြစ်သွားခဲ့တဲ့ကာလရှည်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကအခြေခံအဆောက်အုံတွေပြင်ဆင်မှုအတွက်နောက်နေတာတတိမပြုမိတာတွေဖြစ်စေခဲ့ပါတယ်။ဒါပေမဲ့အစိုးရကအခုသုံးဆွဲမဲ့ရင်းနှီးမြှုပ်နှံငွေဟာဟောင်းနှံယိုရင်းနေတဲ့ရထားလမ်းတွေကိုပြင်ဆင်ဖို့အတွက်အခုအချိန်မှာအလိုအဆုံဖြစ်တယ်လို့ဘန်ကောက်အခြေစိုက်ပတ်ထရာအာမဂန်ကုမ္ပဏီကစီးပွားရေးပညာရှင်တနုံစီဒီဖာဂါရုံရုံကပြောပါတယ်
။ It's just only the public that can boost the economy through the infrastructure investment.
တိုင်းပြည်စီးပွားတိုးတက်လာအောင်လှုပ်ဆောင်တဲ့နေဟာဒီအခြေခံအဆောက်အဦတွေမှာရင်းနှီးမြှုပ်နှံတဲ့နေပဲဖြစ်ပါတယ်။ကျမတို့စီမှာတည်ယူပို့ဆောင်ရေးဈေးကကြီးတယ်လေ။ကားနဲ့ကုန်လမ်းကနေပို့တာထက်စားရင်ရထားနဲ့ပို့ဆောင်တဲ့နေကဈေးစကားသက်သာစီပါတယ်။ကျမတို့အိန္ဒိယချင်းနိုင်ငံတွေမှာတိုးတက်ဖွံ့ဖြိုးလာနေတော့ကျမတို့နိုင်ငံကလည်းသူတို့နဲ့ချိတ်ဆက်နိုင်ဖို့ဆက်သွယ်ရေးလမ်းကြောင်းတွေတိုးချဲ့ဆောင်ရွက်ရမှာဖြစ်ပါတယ်။
မကြာခဏအကျွေးပြီးနေတတ်တဲ့မြေထားလုပ်ငန်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့မြေထားဌာနကအရာရှိတွေကိုအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခေါ်တွေ့ခဲ့ပါတယ်။ဒေသဆိုင်ရာမြေထားလုပ်ငန်းတွေတိုးချဲ့တည်ဆောက်ဖို့အတွက်အစိုးရက1990ခုနှစ်တည်းကတည်းကစတင်စီစဉ်ခဲ့တာပါ။အရင်ဝန်ကြီးချုပ်ဟောင်းရင်းလာရှင်တော်အစိုးရလက်ထက်တုန်းကလည်းမြန်နှုံးမြင့်မြေထားလမ်းတွေဖောက်ဖို့အစိုးပြုထားခဲ့တာပါ။ဒါပေမဲ့လက်ရှိအစိုးရကအဲ့ဒီမြန်နှုံးမြင့်ရထားလမ်းအစားနှစ်လမ်းမြိုင်မောင်းလို့ရမယ်စီမံချက်ကိုပြောင်းလဲအစိုးပြုထားပါတယ်။အခုအဆိုပြုထားတဲ့စီမံချက်အသေးအရတနာယီကို112မိုင်နီးပါးမောင်းနိုင်မယ်လို့ဆိုပါတယ်။လက်ရှိအားပြောင်းနေတဲ့စီးပွားရေးအခြေအနေအရယထာလန်းလိုအခြေခံအဆောက်အုံတွေကိုတိဆောက်ပြုပြင်တာဟာတိုင်းပြည်စီးပွားတိုးတက်လာအောင်အထောက်အကူပြုစေမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ဘန်ကောက်ရုံးခွဲကအကြီးတန်းစီးပွားရေးပညာရှင် Luxmon Attapich ကပြောပါတယ
်။ So investment in infrastructure is good in that sense.
မြေထားလမ်းလိုအခြေခံအဆောက်အဦတွေပြုပြင်ရေးအတွက်ယင်းနှိမ့်မြှုပ်နှံတယ်ဆိုတာကောင်းပါတယ်။
။နောက်နှစ်လမ်းပြန်ရထားလမ်းကအလုပ်ဖြစ်မဖြစ်ဆိုတာကလည်းအစောကြီးကတည်းကအသေးချာသုတေသနလုပ်ထားတာပါ။ရထားလမ်းစဖောက်ဖို့အတွက်အဆင်သင့်ဖြစ်နေပါပြီ။တကယ်လို့ဒီစီမံကိန်းကိုမကြခင်မှာအကောင့်ထဲပေါ်မယ်ဆိုရင်တော့ဒီနှစ်အတွက်ပြည်တွင်းကုန်ထုတ်မှုစွန်းအားလည်းတိုးတက်လာမှာပါ
။ဒီရထားလမ်းစီမံကိန်းရဲ့အဓိကကျတဲ့ကွင်းဆက်ဟာလာအိုနိုင်ငံနယ်စပ်ထိုင်းနိုင်ငံအတွင်းကနောင်ခိုင်မြို့နဲ့မတဖို့ဒေတာအတွင်းကစိတ်ကန်းဆက်မှုစုံနဲ့ဘန်ကောက်မြို့အနီးကရယောင်းဒေတာတို့ကိုဆက်သွယ်ပေးမယ်မိုင်160ကျော်ရှည်တဲ့လမ်းကြောင်းပဲဖြစ်ပါတယ်ယထာလားတိဆောက်ပြင်ဆင်မှုတွေအားလုံးဟာမိုင်ပေါင်း560လောက်ရှည်လျားပြီးငွေကြေးပမာဏအားဖြင့်ဒေါ်လာ4ဘီလီယံကုန်ကျမှာဖြစ်ပါတယ်ဒီစီမံကိန်းကိုအကူအညီပေးမဲ့သူကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်ဒီယထာလားစီမံကိန်းကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တရုတ်ဂျပန်နဲ့တောင်ကိုရီးယားစတဲ့သုံးနိုင်ငံကအပြိုင်အဆိုင်လေလံဆွဲခဲ့ကြတာပါနောက်ဆုံးကတော့ရထားလမ်းတစ်တွေကိုငွေကြေးအထောက်ပံ့ပေးဖို့တရုတ်နိုင်ငံကခွင့်ပြုချက်ရသွားပြီးထိုင်းအစိုးရနဲ့နားလည်မှုစာကြွန်လွှာကိုလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။ဒီရထားလမ်းတွေကိုထိုင်းနိုင်ငံကအသုံးချသွားမှာဖြစ်ပြီးတရုတ်အစိုးရကိုနောက်မှအကြွေးပြန်ဆက်ရမှာဖြစ်ပါတယ်။အခုဖောက်မဲ့ရထားလမ်းဟာလည်းတရုတ်နိုင်ငံနဲ့အရှိတောင်အာရှတိုက်အကြားဆက်သွယ်ဖို့အတွက်မူလကယူရထားပြီးသားလမ်းကြောင်းပေါ်မှာဖြစ်ပါတယ်။ဒီရထားလမ်းကြောင့်ဟာတရုတ်နိုင်ငံအနေနဲ့အာဆီယံဒေသရင်းနိုင်ငံတွေထဲဝင်ရောက်ထိုးဖောက်နိုင်မဲ့လမ်းကြောင်းဖြစ်တယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Carl Thea ကပြောပါတယ
် Thailand is part of ASEAN which is promoting connectivity and that includes rail most definitely bridges roads etc.
ထိုင်းနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်နေတဲ့အပြင်ယထာလမ်း၊ကားလမ်း၊တံတားစသဖြင့်ပို့ဆောင်ဆက်သွယ်ရေးကောင်းအောင်လုပ်နေတဲ့နိုင်ငံလည်းဖြစ်နေပြန်တော့တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်နဲ့အရှေ့တောင်အာရှဒေသနဲ့ဆက်သွယ်နိုင်မဲ့အစီအစဉ်တွေကိုတရုတ်နိုင်ငံကအကြီးအကျယ်ထောက်ပံ့ပေးနေတာမဆန်းပါဘူး
။ဒါဟာ2014ခုနှစ်အတွင်းအာဆီယံအဖွဲ့ဝင်ဆင်နိုင်ငံပါဝင်တဲ့အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်ကိုတရုတ်နိုင်ငံကဖွင့်လှစ်ပြီးနောက်ပိုင်းမှာဖြစ်လာတဲ့ပြောင်းလဲမှုတွေလည်းဖြစ်ပါတယ်။ဒီဘဏ်ဟာ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့ကမ္ဘာဘဏ်တို့ကိုရှင်ပြိုင်မှုအတွက်ဖွဲ့စည်းတဲ့ဘဏ်ဖြစ်တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီရထားလမ်းတည်ဆောက်မဲ့စီမံကိန်းရဲ့နောက်တစ်ဆင့်ကတော့ဘန်ကောက်ဗီယက်နမ်နဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမျိုးတို့အကြားဆက်သွယ်ပေးမဲ့ရထားလမ်းစဖောက်ဖို့အတွက်ထိုင်းပို့ဆောင်ရေးဝန်ကြီးပရာဂျင်ဂျွန်ထုံးနဲ့လာအိုအစိုးရအရာရှိတွေအခုလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးကြမဲ့အစီအစဉ်ပဲဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့2014ခုနှစ်အတွင်းပညာရှင်တွေခန့်မှန်းထားသလောက်တိုးတက်မှုမရှိခဲ့တဲ့အပေါ်ဆွေးနွေးမှုတွေထွက်ပေါ်နေပါတယ်။2014ခုနှစ်အတွင်းတိုင်းပြည်စီးပွားထိုးတက်မှုနှုန်း100ခန့်လုံးရှိမယ်လို့ထိုင်းအစိုးရကခန့်မှန်းထားခဲ့ပေမဲ့တကယ်လက်တွေ့ကိန်းဂဏန်းတွေထွက်လာတဲ့အခါမှာတော့3.200ခန့်လုံးသာရှိခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲပြည်ပကိုကုန်ပစ္စည်းတင်ပို့မှုရပ်ဆိုင်းသလောက်ဖြစ်နေပြီးငွေကြေးတန်ဖိုးကျမှုကလည်းကြီးထွားလာနေပါတယ်။ဒါပေမဲ့အရင်ကလည်းအခုလိုစီးပွားကျဆင်းမှုတွေနဲ့ရင်ဆိုင်ရပြီးပြန်နလန်ထူလာလေးရှိတဲ့ထိုင်းစီးပွားရေးအခြေအနေကြောင့်တချို့ပညာရှင်တွေကတော့အခုစီးပွားကျဆင်းမှုဟာယာယီတာဖြစ်ပြီးမကြခင်မှာပြန်ကောင်းလာမှာပါလို့မျှော်လင့်ချက်ထားသူတွေလည်းရှိပါတယ်။စီးပွားကျနေတဲ့ကြားကပဲထိုင်းနိုင်ငံကအစုရှယ်ယာဈေးတွေတက်နေတာကလည်းအဲ့ဒီလိုမျှော်လင့်ချက်ရှိသူတွေအတွက်အားရစရာသတင်းကောင်းပဲဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးအရတည်ငြိမ်မှုမရှိသေးတာနဲ့2014ခုနှစ်မှာထိုင်းစီးပွားရေးဟာအမေရိကန်ဒေါ်လာ12ဘီလီယံဆုံးရှုံးမှုရှိခဲ့တဲ့အတွက်2015ခုနှစ်မှာထိုင်းနိုင်ငံရဲ့ GDP ဟာ900ခန့်နှုန်းအထိတိုးတက်မှုရှိမယ်လို့အာနာသိန်းစစ်ကောင်းဆောင်လည်းဖြစ်လက်ရှိဝန်ကြီးချုပ်တာဝန်ယူထားသူလည်းဖြစ်တဲ့ပရာယုတ်ချန်အိုချာရဲ့ပြောဆိုမှုဟာမဖြစ်နိုင်ဘူးဆိုပြီးတချို့စီးပွားရေးပညာရှင်တွေနဲ့သုတေသီတွေကပြောဆိုလာနေကြပြီဖြစ်ပါတယ်။အစိုးရရဲ့ခန့်မှန်းချက်တွေနဲ့စီးပွားရေးပညာရှင်တွေရဲ့တုံ့တက်မှုတွေအကြားကွာဟမှုတွေရှိပေမဲ့ထိုင်းအစိုးရကအခုလိုအကောင့်ထဲပေါ်ဖို့စီစဉ်နေတဲ့ရထားလမ်းတွေတိုးချက်တိဆောက်တာအပါအဝင်အခြေခံအဆောက်အအုံတွေတိုးချဲ့ပြင်ဆင်မှုမှမဲ့အစီအစဉ်ကထိုင်းစီးပွားရေးကိုအတိုင်းအတာတစ်ခုထိအကျိုးဖြစ်ထွန်းစေမယ်လို့အများစုကထင်ကြေးပေးပြောဆိုနေကြပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်။စီးပွားရေးကဏ္ဍကိုတော့အပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။
တော်ရစီမှာခင်ဗျာမြန်မာနိုင်ငံမှာလက်ရှိရောင်းချနေတဲ့ရေတပ်တွေမှာအများပြည်သူတောက်သုံးဖို့မသင့်တဲ့ဘက်တီးရီးယားပိုးတွေပါဝင်နေတာကိုတွေ့တဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုကဲရေးဌာနကအခုလအစောပိုင်းမှာကြေညာခဲ့ပါတယ်။တော်ရရှင်တွေရောကိုယ်စိတ်ထဲမှာမတန်ဘူးလို့ထင်တဲ့ရေတပ်တွေကိုတောက်သုံးမိခဲ့ကြပါသလား။ရေတပ်ဘူးနဲ့ဆိုင်တဲ့မိမိတို့ရဲ့အတွေ့အကြုံတွေကိုအခုလာမဲ့အင်္ဂါညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 2392 3955 ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်။ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုနားဆင်ကြရမှာကတော့မတ်ဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှဖြစ်ပါတယ်။
အင်တာနက်ဆိုတာနောင်ကျရင်ပျောက်သွားလိမ့်မယ်လို့ Google ကုမ္ပဏီအကြီးအကဲ Eric Smith ကပြောလိုက်လို့ online ပေါ်မှာတော်တော်လေးကြေရိုက်သွားတယ်နော်ကိုသားညုံကြီ
းဆွစ်ဇာလန်နိုင်ငံ Davos မှာလုပ်သွားတဲ့ World Economic Forum ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာသူပြောလိုက်တာမလား Davos ဆွေးနွေးပွဲတွေကကမ္ဘာခေါင်းဆောင်တွေအပြင်စီးပွားရေးလူမှုရေးဘိုင်းမှာပါအင်တာနက်အရေးပါတဲ့ခေါင်းဆောင်တွေတက်ကြဆွေးနွေးကြတာဆိုတော့သူတို့ဆွေးနွေးသမျှကိုစောင့်ကြည့်နေကြတဲ့အချိန်မှာအင်တာနက်ဆိုတာနောင်ကျရင်ပျောက်ကွယ်သွားလိမ့်မယ်လို့သူကပြောလိုက်တာကိုဗျ
တကယ်တမ်းသူပြောခဲ့တဲ့အဓိပ္ပာယ်ကအင်တာနက်ဆိုတာမရှိတော့ဘူးဆိုတဲ့သဘောထက်ကိုအင်တာနက်ရဲ့အခန်းကဏ္ဍကိုအရေးတယူပြောနေစရာမလိုတော့အောင်ကိုမှေးမိန်သွားလိမ့်မယ်လို့ဆိုလိုချင်တာပါအခုတည်းကဒီလူတွေနေထိုင်လှုပ်ရှားသွားလာနေတဲ့နေရာတိုင်းမှာနောက်ဆုံးပေါ်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာချိတ်ဆက်တုံ့ပြန်မှုတွေကပုံမှန်လိုဖြစ်လာနေပြီလူတွေရဲ့ဘဝမှာအင်တာနက်ဆိုတာနေရာတိုင်းမှာပါဝင်ချိတ်ဆက်ပြီးသားဖြစ်နေတဲ့အတွက်အင်တာနက်ကြောင့်ဆိုတာကိုတကူးတကကိုပြောနေစရာမလိုတော့ဘဲနဲ့သူ့ရဲ့အခန်းကတဖြည်းဖြည်းမှိမ့်မှိန်ပြောက်ွယ်သွားလိမ့်မယ်လို့ Google ကုမ္ပဏီဥက္ကဋ္ဌ Eric Smith ကပြောခဲ့တာပါ။
အဲ့ဒီဆွေးနွေးပွဲက IT လောကမှာထိတ်တန့်ရောက်နေတဲ့အကြီးအကဲတွေပင်နိုင်ဆွေးနွေးကြလို့သူတို့ဆွေးနွေးကြတဲ့ကိစ္စအတော်များများကိုလည်း IT စောင်းမတွေ blog တွေမှာပြန်ရေးကြဖော်ပြကြတာများသားနော်
။သိကြတာပေါ့ Digital Economy ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကဒီနှစ်ဒီ Davos WEF မှာလူစိတ်ဝင်စားမှုအများဆုံးတက်ကြသူအများဆုံးဆွေးနွေးပွဲတစ်ခုလို့ပြောလို့ရတယ်ရှင်။ပင်တိုင်းဆွေးနွေးကြတဲ့သူတွေကိုလည်းကြည့်အောင်လေခုနကပြောတဲ့ Google ကုမ္ပဏီဥက္ကဋ္ဌ Eric Smith တခါဒီ Facebook ကုမ္ပဏီလုပ်ငန်းလေပတ်မှုဆိုင်ရာအကြီးအကဲအတူကောက်ဆိုရင်တော့ COO ပေါ့ Sheryl Sandberg နောက်တခါဒီ Microsoft ကုမ္ပဏီရဲ့ CEO Satya Nadella နဲ့ Vodafone ကုမ္ပဏီရဲ့ CEO Vittorio Colao တို့လေဆိုတော့လက်ရှိ IT လောကကိုပုံဖော်နေကြတဲ့ဒေတာကြီးတွေမလားနောက်ကမ္ဘာစီးပွားရေးနဲ့လူမှုဝန်ကျင်ပေါ်မှာနည်းပညာရဲ့တက်ရောက်မှုတွေကိုဆွေးနွေးကြလို့တော်တော်များများကစိတ်ဝင်စားခဲ့ကြတာပါ
ပညာရေးကဆောက်လို့လေယာစိုက်ပျိုးရေးကျန်းမာရေးကဏ္ဍတွေအထိနည်းပညာတွေကြောင့်ကမ္ဘာတစ်ဝှမ်းလူမှုအတိုင်းဝိုင်းတွေရဲ့နေထိုင်မှုအဆင့်တန်းတွေတိုးတက်ခဲ့ရတယ်။နေထိုင်မှုပုံစံတွေအသွင်ပြောင်းလဲလာခဲ့ရတယ်လို့သူတို့အားလုံးကဆွေးနွေးသွားကြပါရယ်။တစ်ချိန်တည်းမှာပဲဒီနည်းပညာအကျိုးမြတ်တွေကိုအားလုံးညီညီမျှမျှခန်းစားနိုင်ကြဖို့ကတော့ဥပဒေပြုသူတွေမှာအများကြီးမူတည်တယ်ဆိုတာကို Facebook COO Sheryl Sandberg ကထောက်ပြရတယ်ဗျ။အထူးဖြစ်ဒီအမျိုးသမီးတွေအနေနဲ့နည်းပညာအကျိုးမြတ်တွေကိုနားလည်အသုံးချနိုင်ဖို့လိုတယ်ဆိုတာကိုဆွေးနွေးသွားပါရယ်။
နည်းပညာနဲ့အလောက်ကိုင်းခွေလန်ဆက်ဆက်နေမှုနဲ့ပတ်သက်လို့ဆွေးနွေးသွားကြတာကိုလည်း IT ဆောင်မရှင်တော်တော်များများစိတ်ဝင်စားကြပုံရပါတယ်။ဒီအချက်ပေါ်မှာပြန်လည်သုံးသပ်ရေးကြတာတွေလည်းဖတ်နေရပါတယ်
။ Google ကုမ္ပဏီကြီးကဲ Smith ကလည်းနည်းပညာကအလောက်ကိုင်းခွေလန်တွေကိုဖျက်ဆီးပစ်တယ်ဆိုတော့အခုမှမဟုတ်ဘူးဆိုတော့ကိုဘာနဲ့ဥပမာပေးလဲဆိုတော့လေဆိုင်တာနဲ့ဥပမာပေးသွားတယ်ဗျ။လေယာစိုက်ပျိုးတဲ့နေရာမှာလေထုံစက်တွေပေါ်လာတော့လေဆိုင်စားတဲ့သူတွေအလောက်ကိုင်းတွေရှားကုန်နေတဲ့။အရင်နဲ့အခုမတူတာကတော့ဒီပြောင်းလဲနေတဲ့နှုံးမဲ့တဲ့လက်ရှိကဘာမှာဖြစ်နေတဲ့အလုတ်လက်မဲ့ပြဿနာကယာယီဖြစ်နေတဲ့ပြဿနာတစ်ခုပါလို့ပင်တိုင်းဆွေးနွေးသူအားလုံးကတော့ပြောသွားကြပါရယ်။မျက်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေကြေကြေမြမြရှိလာပြီဆိုရင်အလုတ်လက်မဲ့ပြဿနာကိုဖြေရှင်းနိုင်မယ်လို့ဆိုကြပါရယ်။ Microsoft ကုမ္ပဏီအကြီးအကဲ Nadella ကဆိုရင်ဒီဈေးနှုန်းတက်တက်တသားနဲ့မျက်နှုံးမြင့်အင်တာနက်တွေချိတ်ဆက်နိုင်ဖို့ကလူကိုလိုအပ်တယ်ဆိုပြီးတော့ပြောသွားတယ်လေ
။ဒီကိစ္စနဲ့ပတ်သက်လို့ဒီဆွေးနွေးပွဲကိုတက်ခဲ့တဲ့ Don Tapscott တုံးသက်ရေးထားတာကလည်းစိတ်ဝင်စားစရာပါ။သူကဒီစီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့ပတ်သက်လို့အစိုးရတွေစီးပွားရေးခေါင်းဆောင်တွေကိုအကြံပေးနေတဲ့သူတယောက်ပါ။ Digital Economy ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုလည်းရေးသားထားသူဖြစ်ပါတယ်။သူကတော့ဒီ IT ကုမ္ပဏီအကြီးအကဲတွေဆွေးနွေးသွားကြတာကအပေါ်ယံသိသန့်လွန်းတယ်လို့မြင်ပါတယ်။နည်းပညာကထူးခြားအံ့ဖွယ်အများကြီးကိုဖန်တီးပေးတာမှန်ပါတယ်တဲ့။ဒါပေမဲ့မက်ခရိုစီးပွားရေးအဆင့်ကိုကြီးလို့ရှိရင်နည်းပညာကြောင့်စီးပွားရေးရလတ်ကောင်းတွေရလာတယ်လို့ပြောဖို့ခက်ခဲပါတယ်တဲ့။နောက်ပြီးဒီနည်းပညာကြောင့်အကျိုးခံစားနိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေကတန်းတူမဟုတ်တဲ့အတွက်လူမှုရေးမညီမျှမှုတွေရှိနေတယ်ဆိုတာကိုလည်းသူကထောက်ပြရေးသားထားပါတယ်
။ Davos ဆွေးနွေးပွဲမှာတော့သူတို့ကုမ္ပဏီတွေကပေးတဲ့ဝန်ဆောင်မှုတွေကြောင့်မညီမျှမှုတွေကိုအများကြီးနှဲသွားစေခဲ့တယ်လို့ IT ကုမ္ပဏီအကြီးအကဲတွေကလေးထားပြောသွားတာပဲဗျ။Microsoft ရဲ့အမှုဆောင်ရာရှိချုပ် Satya Nadella ကဆိုရင်နည်းပညာအကျိုးအမြတ်တွေကိုမျက်မျက်တတခန်းစားနိုင်မှုမရှိသေးဘူးဆိုတာကိုအသိမှတ်ပြုပြီးတော့ဒီကိစ္စကထိတ်တိတ်ဖြေရှင်းရမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့လည်းပြောသွားပါသေးတယ်။ကြီးကျယ်တဲ့ကိစ္စတွေကိုလူတွေလုံနိုင်ဖို့နည်းပညာကလုံနိုင်စွမ်းနေပြီးတယ်လို့တော့မှပြောသွားပါရစေ
။ နည်းပညာကြောင့်လူတော်တော်များများပို့ပြီးတော့ထက်မြက်လာကြတယ်လို့ Google ကုမ္ပဏီအကြီးအကဲကလည်းဆိုသွားတယ်ရှင်။ Vodafone ကုမ္ပဏီအကြီးအကဲ Mr. Kolao ကလည်းအင်တာနက်ဆိုတာဒီလူတိုင်းအတွက်လိုအပ်တဲ့အောက်ဆီဂျင်နဲ့ရေလိုပါပဲတဲ့။တခုရှိတာကကဘာပေါ်မှာအခုချိန်ထိအင်တာနက်ကိုမသုံးနိုင်ကြသေးတဲ့သူကစံပေါင်း 9,000 လောက်ရှိနေသေးတော့အဲ့ဒီသူတွေဘက်ကနေဘာပြန်ပြောချင်တယ်လဲဆိုတာကိုတော့ကျွန်တော်ကတော့တွေးမိတယ်ရှင်
။သူတို့ကုမ္ပဏီတွေကပြီးတဲ့ဝန်ဆောင်မှုတွေကြောင့်လူတွေမှာပြောရဲဆိုရဲရှိလာကြတယ်ပြောနိုင်ဆိုနိုင်ရှိလာကြတယ်ဆိုတာကလည်းဒီဆွေးနွေးပွဲတွေမှာဆွေးနွေးသားကြတယ်မဟုတ်လားဗျ။တခုဖြစ်ပြီးဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာဖော်ပြနိုင်လာကြတယ်။အများမြင်အောင်သိအောင်မျှဝေနိုင်လာကြတယ်။ဘယ်တော့မှကိုယ့်ရဲ့အတန်ကြောင်းအောင်မလုပ်နိုင်ခဲ့ကြတဲ့သူတွေမှာပြောခွင့်ဆိုခွင့်တွေရလာတယ်လို့ Facebook ကြီးကစန်ပတ်ကပြောသွားတယ်မဟုတ်လားဗျ
။မြောက်ကိုရီးယားနိုင်ငံကနေပြန်လာတာမကြသေးတဲ့ဒီ Google ကုမ္ပဏီအကြီးအကဲ Schmidt ကလည်းအရာရာကိုအမှောင်ချထားတဲ့အာဏာရှင်အစိုးရတွေကိုတော့မှနည်းနည်းလေးဖွင့်ပေးလာဖို့အင်တာနက်ကတွန်းအားပေးတယ်လို့သူကယုံကြည်ပါတယ်တဲ့။အင်တာနက်ကြောင့်မို့လို့အပြင်ကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုပြည်သူတွေကပို့ပြီးတော့သိလာတာနဲ့အမျှအာဏာရှင်အစိုးရတွေဘက်ကအရင်တုန်းကလိုအမှောင်ချထားလို့မရတော့ဘူးဆိုတာကိုသူကဆွေးနွေးသွားတာပါ။အားလုံးချိတ်ဆက်နေတဲ့အခုခေတ်ကြီးမှာကိုတယောက်တည်းကအထီးကျန်ဖြစ်နေလို့မရတော့ပါဘူးလို့ဆိုပါတယ
်။လူတွေပို့ပြီးအင်တာနက်သုံးနိုင်ကြဖို့အတွက်ကအင်တာနက်ချိတ်ခါတွေဈေးသက်သာဖို့လူတွေဆိုတာကိုဆွေးနွေးသားကြတဲ့သူတွေရောဆွေးနွေးပွဲတက်ခဲ့ကြတဲ့သူတွေပါသဘောတူကြပုံရပါတယ်
။ Digital အနာဂတ်အတွက်အင်တာနက်ကိုလူတွေကများများပို့ပြီးတော့သုံးနိုင်ကြဖို့လိုသလိုအင်တာနက်အပေါ်လူတွေပို့ပြီးတော့အယုံကြည်ရှိဖို့လည်းလိုတယ်။နောက်အင်တာနက်ရဲ့အရေးပါမှုကိုတစ်ကမ္ဘာလုံးသဘောတူလက်ခံထားဖို့လိုတယ်။နောက်ပြီးတော့ဒီအခြေခံအဆောက်အုံတွေတိဆောက်တဲ့နေရာမှာလဲအစိုးရရဲ့ထောက်ခံမှုရဖို့လိုရဲဆိုတော့စိန်ခေါ်မှုတွေကိုလဲ Davos ဆွေးနွေးပွဲမှာထိတ်တန့်ရောက်နေတဲ့ IT ကုမ္ပဏီအကြီးအကဲတွေကထောက်ပြဆွေးနွေးသွားကြပါလိမ့်ရှင
်။မဆုမြတ်မော်စီစဉ်ပြီးကိုသားညုံဦးကူညီတင်ဆက်ပေးခဲ့တဲ့ blogger ပြောသမျှဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောက်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအေးတန်နာကျော်စီစဉ်တင်ဆက်တာပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတော့တက်တက်ရောင်သတင်းတော်မှာတော့အီရတ်ရောက်မင်းသမီးအန်ဂျလီနာဂျိုလီ၊ဖက်ရှင်ကြော်ညာရိုက်တဲ့ဘောလုံးသမားဒေးဗစ်ဘက်ကမ်၊ပါရီကအုတ်ကတော်ဖက်ရှင်ရှိုးဒီလိုမျိုးကဘာတလွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုပြောပြပေးသွားမှာပ
ါ။Nice to meet you.
အီရန်နိုင်ငံကာဒစ်စတန်ဒေသကိုရောက်နေတဲ့မင်းသမီးအန်ဂျလီနာဂျိုလီကအီရန်နဲ့ဆီးရီးယားတို့ကဒုက္ခသည်တွေကိုကမ္ဘာကဝိုင်းဝန်းပြီးတော့ကူညီကြဖို့ပန်ကြားသွားပါလေ
UNHCR received only half of the funding it needed in 2014for programs in Iraq and Syria
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအနေနဲ့အီရတ်နဲ့ဆီးရီးယားတို့မှာလိုအပ်နေတဲ့အကူအညီတစ်ဝက်ပဲရရှိတာပါဒီနှစ်အရာရာတိတ်ဆိတ်နေရကိုလည်းစိုးရိမ်နေရပါတယ်အခြေအနေကိုထိန်းထားနိုင်ဖို့အတွက်အကူအညီတွေထပ်ပြီးတော့လိုအပ်ပါတယ်လို့ IGP အိုရင်စွန်ခွာပြေးနေကြရတဲ့ဒုက္ခသည်တွေရဲ့ခန့်ခီစခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမင်းသမီးအန်ဂျလီနာဂျိုလီကပြောသွားပါတယ်အန်ဂျလီနာဂျိုလီဟာအဲ့ဒီဒေတာကို2012ခုနှစ်မှာလဲတစ်ခေါက်သွားရောက်ခဲ့တာပါ UNHCR ရဲ့အထူးကိုယ်စားလှယ်အဖြစ်အဲ့ဒီကိုရောက်ရှိနေတဲ့ဂျိုလီကတက်ကြီးရွယ်ဦးတွေကလေးတငယ်တွေနဲ့လဲတွေ့ဆုံခဲ့ပါတယ်ရှင်အင်္ဂလိပ်ဘောလုံးကျော်မဒေးဗစ်ဘက်ကမ်ဟာဖက်ရှင်လောကမှာကြော်ကြားသူမလို့အခုနောက်ဆုံး H&M Fashion Design နဲ့တစ်ခေါက်ပြန်ပြီးအလုပ်လုပ်နေ
တယ် We're here in this amazing warehouse where we're shooting the campaign.And obviously working with a great director like Mark Forster.
2015 New Fashion ရာသီအတွက် Beckham က H&M ရဲ့ Modern Essentials Collection ခေတ်သစ်မရှိမဖြစ် Fashion အမျိုးအစားတွေကအဝတ်အစားအသုံးဆောင်တွေကိုသူအကြိုက်ဆုံးရွေးချယ်ပေးပြီးတော့ Modern Essentials Selected by David Beckham David Beckham ရွေးချယ်တဲ့မရှိမဖြစ် Fashion ဆိုပြီးတော့အမျိုးအစားအသစ်ထက်ခွဲပြီးတော့ရောင်းချမှာပါ
Shirts, T-shirts, jeans.Bomber jackets and we've kind of just kept to that you know it's literally stuff
အဲ့ဒါကကျွန်တော်တိတ်ကြိုက်တဲ့ပစ္စည်းတွေပါနေတိုင်းဝတ်စားသုံးဆွဲမဲ့အားမျိုးတွေပေါ့ shirt t-shirt jacket ဂျင်တာတွေပါလို့ Beckham ကရှင်းပြပါတယ်သူကအဲ့ဒီအတွက်ကြော်ညာရိုက်နေတာဖြစ်ပါတယ်ကျွန်တော်ကိုယ်ပိုင်အကြိုက်နဲ့ဘာကိုရွေးချယ်ဝတ်ဆင်မှလဲဆိုတာကိုပြောတာပါလို့သူကဆိုပါတယ်ဒီကြော်ညာကိုတော့နာမည်ကြီးရုပ်ရှင်တွေဖြစ်တဲ့ Quantum of Solace, World War Z, Monsters Ball နဲ့ Finding Neverland ဆိုတဲ့ရုပ်ရှင်တွေရိုက်ကူးတဲ့ Director Mark Forster ကရိုက်ကူးတာပါ ဒေးဗစ်ဘက်ကမ်က Modern Essentials ပစ္စည်းတွေဖြင့် H&M အတွက်အမျိုးသားအတွင်းရန်ဒီဇိုင်းအသစ်တွေကိုလည်းထပ်ပြီးတော့ဖန်တီးပေးထားပါတယ်အဲ့အမျိုးအစားအသစ်နှစ်မျိုးလုံးကိုတော့မတ်လ5ရက်နေ့မှာစပြီးတော့ရောင်းချမှာဖြစ်ပါလိမ့်ရှင
် Thank you Anna No pressure
Harry Potter မှာဝိစာရုပ်ရှင်တွေကမင်းသမီးလေး Emma Watson ဟာအရွယ်လေးတော်တော်ရောက်လာပြီးတော့အခုတော့ Disney မင်းသမီးလေးတူဖြစ်ပါတော့မယ်။သူက Disney Cartoon ရုပ်ရှင်ကိုပြန်ပြီးတော့ရိုက်ကူးမဲ့ Beauty and the Beast ဇာတ်ကားမှာမင်းသမီးလေး Bella အနေနဲ့ပါဝင်ပြီးတော့သရုပ်ဆောင်မှာပါ။ပျော်နေပုံရတဲ့ Emma Watson ကသူ့ရဲ့ Facebook စာမျက်နှာမှာကျွန်မအရွယ်ရောက်လာတဲ့အတွေ့အကြုံရဲ့အရေးကြီးတဲ့ကဏ္ဍတစ်ခုပါပဲ။အိမ်မက်မှန်နေရတယ်လို့ပါ။ငယ်ရုံးကဒီကာတွန်းသိကြိုက်ခဲ့ရတယ်ဆိုတော့အရန်ကိုပြောပြီးတော့စိတ်ကူးနေရပါတယ်လို့အမ်ဝက်ဆန်ကပြောသွားပါတယ်။1992ခုနှစ်မှာဖြန့်ချီတဲ့အဲ့ဒီ Disney ကာတွန်းရုပ်ရှင်ကလူကြိုက်များပြီးတော့ဝင်ငွေဒေါ်လာ424သန်းရရှိခဲ့တာဖြစ်ပါတယ်။ဟောလိဝုဒ်ဒါရိုက်တာမာတင်စကော့ဆက်စီထိုင်ဝမ်မှာရိုက်ကူးနေတဲ့ Science ရုပ်ရှင်ရိုက်ကွင်းမှာတော့ဇန်နဝါရီလ29ရက်နေ့ကြာသပတေးနေ့မှာမျက်နှာကျက်ပြိုကျလို့လူတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရသွားပါတယ်။တကယ်တမ်းမှာအဲ့ဒီမျက်နှာကျက်ပြိုကျတဲ့အဆအုံကိုအရင်နှစ်ပတ်ကအင်ဂျင်နီယာတွေကစစ်ဆေးတော့အန္တရာယ်ဖြစ်နိုင်တဲ့အနေအထားရှိတယ်လို့ပြောလို့အဲ့ဒါကိုပြင်ဆင်ဖို့ဆိုပြီးတော့လူငှားပြီးတော့ပြင်ခိုင်းနေတာဖြစ်ပါတယ်။စောက်လို့ရေးလုံသားတွေအလုပ်လုပ်နေတော့မှမျက်နှာကျက်ကြီးတစ်ခုလုံးညာဘက်ကနေဘယ်ဘက်ကိုစားပြီးတော့ပြိုကျသွားတာဖြစ်ပါတယ်။ဒဏ်ရာရသူတွေရဲ့အခြေအနေတော့မသိရပါဘူးရှင်။ဖက်ရှင်လောကရဲ့ကိုဝင်လာတာတိတ်မကြလာသေးတဲ့ Ralph Lauren ဆိုဗြိတိသျှဖက်ရှင်ဒီဇိုင်းဟာပါရီဖက်ရှင်သတင်းပတ်နောက်ဆုံးရမှာတော့သူ့ရဲ့ pastel အယောင်ဖြော့ဖြော့ပန်းပွင့်ဒီဇိုင်းတွေနဲ့နှွေရာသီခံစားချက်ကို base ွှန်းနဲ့ဝတ်စုံတွေနဲ့သူဖန်တီးမှုကိုပြသသွားပါတယ်။ပြည်သူ့ရဲ့ဂုဏ်ယူစရာ Haute Couture ဖက်ရှင်သတင်းပတ်မှာအဲ့ဒီနောက်ဆုံးပွဲဟာသူတို့ဖက်ရှင်ဒီဇိုင်းအတွက်ဒုတိယပွဲလည်းဖြစ်ပါတယ်။ပါရီမြို့တမိုင်းဝင် Grand Palais အဆောက်အုံမှာကျင်းပတဲ့ Fashion Show ရဲ့ Fashion ရှောက်လှမ်းကိုတော့ရိုးရှင်းတဲ့အဖြူရောင်ပဲဆင်ထားပြီးတော့သူ့ရဲ့မြေပေါ်ဝဲဘိုးကောင်ဝင်ရှေကအဖြူနောက်ခံထားပြီးတော့ပေါ်လွင်နေတာပါ။ Australia ဇုံတွေဦးဆောင်တဲ့ London အခြေစိုက် D Fashion အမှတ်တံဆိပ်ကိုအဆိုတော် Beyoncé တို့အမင်းသမီး Angelina Jolie တို့ကလည်းအားပေးကြတာဖြစ်ပါတယ်။ Ralph and Russo ဟာ Paris Haute Couture Fashion သတင်းပတ်မှာပြခွင့်ရတဲ့ပထမဦးဆုံး British Fashion အမှတ်တံဆိပ်လည်းဖြစ်ပါလိမ့်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ I'll have my own yacht. I'll have my own
မေးစနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလာကူနာဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီသတင်းပတ်သူယုံကြည်ရအစီအစဉ်မှာတော့မြန်မာနိုင်ငံကဒီမိုကရေစီပညာရေးလှုပ်ရှားမှုကိုဦးဆောင်တဲ့ကျောင်းသားခေါင်းဆောင်တွေကတဦးဖြစ်တဲ့မတ်ဖြူဖြူအောင်ရဲ့မြန်မာနိုင်ငံအနာဂတ်အတွက်ပညာရေးယုံကြည်ချက်ကိုနာဆင်ကြရမှာဖြစ်ပါတယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျမယုံကြည်တယ်ကျမတို့ဒီတိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကိုတကယ်ကူတကယ်သွားတင်တယ်ကျွန်တော်တိုင်းပြည်ဒီမိုကရေစီစနစ်ကိုတကယ်ရောက်ချင်တယ်ဆိုလို့ရှိရင်ကျောင်းတွင်းဒီမိုကရေစီကအရေးကြီးဆုံးလို့ကျမတို့ယုံကြည်တယ်ဟိုကျမတို့ပြောနေတဲ့ကျောင်းတွင်းဒီမိုကရေစီဒီမိုကရေစီပညာရေးဆိုတာကျမအတွက်ကတော့အချက်နှစ်ချက်ပါပဲပထမအချက်ကဒီဟိုအင်္ဂလိပ်လိုဆို Academic Freedom လို့ခေါ်ရဲကျွန်တော်တို့ဒီတက္ကသိုလ်ရေး College တွေဒီ Autonomy University ပေါ့နော်တက္ကသိုလ်ရေး College တွေလို့လဲဆိုတာစီမံအုပ်ချုပ်ပိုင်ခွင့်ရှိတယ်တက္ကသိုလ်အုပ်ချုပ်ရေးအဖွဲ့တွေနဲ့စီမံအုပ်ချုပ်ခွင့်ရမယ်ဒုတိယတစ်ချက်ကကျောင်းသားသမဂ္ဂအဲ့ဒီနှစ်ချက်ပြည့်စုံလို့ရှိရင်ကျွန်တော်တို့ကျောင်းတွင်းဒီမိုကရေစီကိုကျောင်းသားသမဂ္ဂတွေလို့လဲဆိုတာဖွဲ့စည်းလှုပ်ရှားခွင့်ရပြီဆိုရင်ကျွန်တော်တို့ကျောင်းတွင်းဒီမိုကရေစီကိုတကယ်ရနိုင်တယ်လို့ကျွန်တော်တို့ယုံကြည်တယ်အဲ့ကျောင်းတွင်းဒီမိုကရေစီရတာနဲ့ကျွန်တော်တို့တိုင်းပြည်ဒီမိုကရေစီစနစ်ကိုအခြေတည်ဖို့အတွက်အုံမြင့်ချလိုက်နိုင်တာလို့ကျွန်တော်ယုံကြည်တယ်။ဒီကျောင်းတွင်းဒ democracy achi di bi jamao dai di democracy omye ko cha nai mi so yin jamao dai di ye nai ngai ye lu mu ye si wa ye di sat bi to tat phit thon la bu atwa da khai ma de a thau pan khaw me lu jamao yong di ye aro jamao adika pyo chin da aro jamao dai di ye pinya ye snit ka da ne khu let shi nai ngai ma phit paw ni de lu mu ye si wa ye a chat de pyatana di di ba da ye ne patat de Gaysa asa bono, Lut Ujinzi, Yongji Jetty, you sari, a tree corri for ma, Lulla, Doru, Sinas engine nine, a tree cor, Lulla, Sinas engine nine, Lulla, tree corn and Lulla, Pandi nine, a tree corn muri, Dwau Pinai, Seneca, Pinai, Solution, Dwau Dime, Democracy, Kaima Nime, Leshi Chiponi, Pietanari, Alone, Chishin Bida Chilling, Lutma Yongji. Dwau Dime.
Burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရစီစဉ်ပဲဖြစ်ပါတယ်ရှင်တနင်္လာနေ့ညပိုင်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲသောရရှင်တို့အခုနားဆင်နေကြရတဲ့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနင်္လာစီစဉ်ကိုလည်းအစီအစဉ်နဲ့ပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ
်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလူလာသူတွေကတပ်ဖွဲ့ဝင်အင်အားတသိန်းလောက်ထိတွန်းမြင့်စုဆောင်းနေတဲ့အကြောင်းခွတ်တော်ရေလှရှားမှုခေါင်းဆောင်တယောက်ကပြောပါရယ်ဒိုနက်စတေသာတောင်ပိုင်းမှာအစိုးရတပ်ကထိုးစစ်ဆင်မဲ့အလားအလာတွေရှိနေတဲ့အကြောင်းရင်ဆိုင်မှုရည်ရွယ်ပြီးအင်အားစုဆောင်းနေတာဖြစ်တယ်လို့လည်းဒိုနက်စ်ပြည်သူ့သမ္မတနိုင်ငံလို့အမည်ပေးထားတဲ့အဖွဲ့ရဲ့ခေါင်းဆောင်ကဒေသခံသတင်းဌာနတစ်ခုကိုပြောဆိုခဲ့တာပါနိုင်ဂျီးရီးယားနိုင်ငံမိုက်တိုကရီမျိုးကိုထိန်းချုပ်ဖို့ကြိုးပမ်းခဲ့ကြတဲ့စစ်သွေးကြွဘိုကိုဟာရန်ဖွဲ့ဝင်တွေကိုစစ်တပ်ကနှိမ်နှင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာတော့လမ်းတွေမှာအလောင်းတွေကိုလိုက်လံရှင်းလင်းနေကြပါတယ်တနင်္ဂနွေနေ့ကတိုက်ပွဲတွေမှာစစ်သွေးကြွအဖွဲ့ဝင်900ထက်မနည်းသေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားလူမျိုးရေးရှိတယောက်ကပြောဆိုခဲ့ပေမယ့်ဒီကိန်းဂဏန်းတွေကိုတိကျအတည်ပြုလို့တော့မရပါဘူးအချင်းနိုင်ငံမှာသမရဟောမိုဟာမက်မော်စီကို2013ခုနှစ်မှာယာရုကဖြုတ်ချခဲ့ပြီးနောက်ပိုင်းရဲတပ်ဖွဲ့ဝင်15ယောက်ကိုတပ်ဖြတ်မှုနဲ့မွတ်စလင်ညီကိုရောမြအဖွဲ့ကိုထောက်ခံသူ183ယောက်ကိုတရားရုံးကတရားစီရင်ချက်ချမှတ်ခဲ့ပါတယ်။ကာရိုမျိုးစုံကကာရာစာရက်မှာရှိတဲ့ Yes Camp ကို2013ခုနှစ်ဩဂုတ်လတက်ခတ်ခံရချိန်မှာရဲတပ်ဖွဲ့ဝင်တွေသိဆုံးမှုနဲ့ဆက်နွယ်ပြီးအပြစ်ပေးစီရင်ခဲ့တာပါ။အစ္စလာမ်စစ်သွေးကြွအဖွဲ့ IS ကပြန်ပြီးဆွဲဖမ်းဆီးပြီးဂျပန်သတင်းတောက်ကိုတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှဖြစ်တဲ့အကြောင်းဂျပန်အစိုးရကပြောပါရယ်ခေါင်းဖြတ်အသက်ခံလိုက်ရအောင်ပေါ်တဲ့သတင်းတောက်အတွက်ဝန်ထမ်းနေချိန်မှာပဲစစ်သွေးကြွရဲ့လုပ်ရက်တွေပေါ်လက်တုံ့ပြန်မဲ့အကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒါဆူဂါကဒီကနေ့ပဲပြောဆိုခဲ့တာပါစစ်သွေးကြွရဲ့ကျူးလွန်ခဲ့တဲ့လုပ်ရက်အတွက်ပြန်လည်ပြစ်စနယ်အောင်နိုင်ငံတကာအသံဝဲနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုသွားခဲ့ပါရယ်
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဝက်နာရောဘတ်စ်ဖြစ်ပါတယ် View American အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.